Welcome to the Voice of America in Burmese.
မြန်မာနိုင်ငံလူနိုင်ငံသားအလုံးဘေးရန်တွေပေါင်းကကင်းဝေးပါစေကြောင်းဆုတောင်းမေတ္တာပို့သပါရစေ2022ခုနှစ်မတ်လ20ရက်စနေနေ့ပဲ VOA စီစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်မြန်မာနိုင်ငံမှာဆေးရနာဒိမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်တေဆုံးသူအကြီးအကျယ်ဟာဒီကနေ့ထိဆိုရင်240ကျော်သွားပါပြီ။ဒီကနေ့ရန်ကုန်တိုင်းအတွင်းကတောင်မွေ၊လှိုင်၊တာကီတနဲ့တောင်ကလာတို့မှာဒုဥစီတည်ဆုံးပါတယ်။ပခုတ်ကူမှာမင်းညားကပြစ်ခတ်ဖမ်းဆီးထားတဲ့ဒေါ်မာလာဝင်းရဲ့ရုပ်အလောင်းကိုမိသားစုကဒီကနေ့ပြန်ရခဲ့ပြီးမုဒုံနဲ့ပေါင်မာတော့မင်းညားကဒုဥစီတည်ဆုံးပါတယ်။နိုင်ငံရေးကြေညာများကကိုကြီးဆောင်ဆောင်ရေးအဖွဲ့ AABB ကမတ်လ19ရက်နေ့ထိမှတ်တမ်းတင်ထားတဲ့တည်ဆုံးသူအရေအတွက်က235ယောက်ရှိတဲ့အတွက်အခုထပ်တိုးတာနဲ့ဆိုရင်အယောက်240ကျော်အထိရှိသွားတာပါ။နေပြည်တော်ကဒီကနေ့ဆန္ဒပြပွဲကိုမြေရုပ်ပုံတွေအတံပုံတွေပြစ်ပြီးဖြိုခွဲတာကြောင့်ဆန္ဒပြသူတွေဘေးလွတ်ရာထွက်ပြေးခဲ့ကြပါတယ်။ရန်ကုန်မှာလည်းဒီကနေ့ဆန္ဒပြပွဲတချို့ကြိုကြားဆိုသလိုရှိခဲ့ပေမဲ့အဓိကအခြေအနေကတော့စစ်တပ်နဲ့ရဲကအဓာအစီတွေကိုလိုက်ရှင်းရင်းပစ်ခတ်တာ၊တွေ့တဲ့လူကိုရိုက်နှက်ဖမ်းဆီးတာ၊ရထားတဲ့ကားတွေကိုဘူဒိုဇာနဲ့အကြောင်းမဲ့တိုက်ပြီးဖျက်ဆီးတာစတာတွေပဲဖြစ်ပါတယ်
။ဘယ်တော့ဖြစ်သွားလဲ။ဘာဘာဘာသူတို့ကားနဲ့တိုက်ဝင်အလကားတက်ထိုးဝ
င်ရန်ကုန်ကြောင်မြောင်းဘက်မှာဖြစ်ခဲ့တာကိုမျက်မြင်တွေ့သူကရိုက်ယူထားတဲ့ဗီဒီယိုထဲမှာတွေ့ရပြီးပျက်စီးသွားတဲ့ကားပိုင်ရှင်ကိုလှမ်းမိထားတာပါအဓာစီတွေကိုဘူဒိုဇာကားကြီးနဲ့ထိုးရှင်းတာမှာအင်ဒိန်နဲ့အထိဝင်လူနီးဖြစ်တာကိုလည်းဗီဒီယိုတစ်ခုမှာတွေ့ရပါတယ်စစ်တပ်နဲ့ရဲတွေကဆိုင်တွေကိုဖျက်ဆီးတာစားစရာနဲ့ပစ္စည်းတွေယူတာစပိန်ဆိုင်ကယ်စတာတွေကိုရိုက်နှက်ကန်ကြောက်ဖျက်ဆီးတာနေနေညာညာဆဲစုအော်ဟစ်ဂျိမ်းမောင်းတာတွေကိုလည်းဗီဒီယိုတွေထဲမှာတွေ့ရပါတယ်။မန္တလေးပဲခူး၊ကယားစကိုင်းမကွေးကချင်ချင်းကရင်တနင်္သာရီစတဲ့ပြည်နယ်တိုင်းဒေသကြီးတွေကမြို့တွေမှာဒီကနေ့ဆန္ဒပြပွဲတွေရှိခဲ့ပြီးအပြင်းအထန်ပြစ်ခတ်ဖြိုခွဲတဲ့တဲ့တင်တော့အခုချိန်ထိနေရသေးပါဘူး။တနင်္ဂနွေလုံးမှာအင်တာနက်ဆက်သွယ်ရေးကိုရှော့ချတက်တောက်ထားတာကြောင့်လူလူရဲ့နေစတူဝါကိစ္စတွေမှာအခက်အခဲတွေကြုံနေကြရပါတယ်။စစ်တပ်ကအနာသိယူထားတဲ့အပေါ်နဲ့ဆန္ဒပြသူတွေကိုအကြမ်းဖက်ပစ်ခတ်ဖြိုခွဲတဲ့အပေါ်နိုင်ငံတကာကဖိအားပေးတောင်းဆိုတာတွေစစ်တိုက်ထွက်ပေါ်နေပါတယ်။ဆန္ဒဒေနာကိုကန့်ကွက်ရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုအမေရိကန်အောက်လွှတ်တော်မှာတောက်ကြနေကထောက်ခံမဲ398မဲကန့်ကွက်မဲ14မဲမဲမပြေပဲနေတဲ့တမဲနဲ့တခဲနဲ့အတူတူချမှတ်ခဲ့ပါတယ်။ကြာသပတေးနေ့ကလည်းမြန်မာနိုင်ငံဆိုင်ရာတန်ခတ်ရေးယူမှုဥပဒေမူကြမ်းတရက်ကိုအောက်လွှတ်တော်မှာအသံနဲ့မဲခွဲအတည်ပြုခဲ့ပါသေးတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေပေါ်သမ္မတဂျိုးဘိုင်ဒန်အဆိုအရကတုံ့ပြန်ဆောင်ရွက်တာတွေကိုလွှတ်တော်မှာတင်ပြအစီရင်ခံဖို့အဲဒီဥပဒေကြမ်းထဲမှာပါရှိပါတယ်။ကုလသမဂ္ဂဒေမိုဂျွန်အန်တိုနီယိုဂူဒရက်စ်ကလည်းဆန္ဒပြသူတွေကိုစစ်တပ်ကရဲရဲစဲစဲဖိနှိပ်နေတာကိုအပြင်းထန်ပြစ်တင်ရှုတ်ချပါတယ်။မြန်မာနိုင်ငံအခြေအနေဟာတိတ်ကိုဆိုးနေပြီးလုံးဝထိန်းချုပ်လို့မရတော့မယ့်အနေအထားရောက်နေပြီလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ကသတိပေးခဲ့တဲ့တရက်ထဲမှာပဲအတွင်းမှုချုပ်ကလည်းအခုလိုအပြင်းထန်ပြစ်တင်ရှုတ်ချတာပါ။မြန်မာစစ်တပ်ရဲ့ပြစ်ခတ်နေနေမှုတွေကိုကုလသမဂ္ဂရန်ကုန်ရုံးကစောင့်ကြည့်နေပြီးမှတ်တမ်းတင်ပြုစုထားတယ်လို့ယာယီဌာနကိုယ်စားလှယ်အန်ဒရူးကောက်ကူကတောက်ကြားနေမှာပြောခဲ့ပါတယ်။ဥရောပသမဂ္ဂ EU ကလည်းမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်ဆောင်တွေပေါ်တန်ခတ်ရည်ယူဖို့ပြင်ဆင်နေတယ်လို့ပြောထားပါတယ်။မြန်မာနိုင်ငံအခြေအနေကိုဆွေးနွေးဖို့အာဆီယံအဆင့်မြင့်အစည်းအဝေးတက်ခေါ်ယူရေးအလက်ကျအာဆီယံဥက္ကဋ္ဌဘူနန်နိုင်ငံဆော်ဘွားနဲ့အတူချက်ချင်းဆွေးနွေးမယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတောက်ကြနေမှာပြောခဲ့ပြီးတဲ့နောက်မလေးရှားဝန်ကြီးချုပ်မူဝါယီတင်ရဆင်ကလည်းအဲလိုစီဝေးမျိုးခေါ်ယူဖို့ထောက်ခံကြောင်းတရက်ထဲမှာပဲပြောခဲ့ပါတယ်။မြန်မာနိုင်ငံကနေအိန္ဒိယချင်းအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးလာသူ1000ကျော်ရှိပြီလို့အိန္ဒိယလွှတ်တော်အမတ်တယောက်က Reuters သတင်းဌာနကိုတောက်ကြနေကပြောပါတယ်။အခြေအတွက်ပိုတိုးလာဝဲရှိတာကြောင့်နိုင်ငံနယ်စပ်မှာဒုက္ခသည်စခန်းတွေတသက်မတ်မတ်တည်ဆောက်ရေးအကူအညီပေးဖို့မီဇိုရန်ပြည်နယ်တာဝန်ရှိသူတွေကအိန္ဒိယဘူအစိုးရကိုတွန်းအားပေးနေတယ်လို့ပြည်ညာလွှတ်တော်အမတ်တူဖြစ်သူ K. Van Lavina က Rider သတင်းဌာနကိုပြောပါရယ်မြန်မာနိုင်ငံနဲ့နေဆက်ချင်းထိစပ်နေတဲ့အိန္ဒိယပြည်နယ်၄ခုနဲ့နေဆက်လုံခြုံရေးတပ်ဖွဲ့တွေအနေနဲ့မြန်မာနိုင်ငံကနေတရားမဝင်ဝင်လာသူတွေကိုတားဆီးဖို့နဲ့ဝင်လာတာရှိရင်ပြန်ပို့ဖို့အိန္ဒိယဘူအစိုးရကပြီးခဲ့တဲ့သတင်းပတ်မှာညွှန်ကြားခဲ့ပါရယ်ဒါပေမဲ့လည်းအဲ့ဒီညွှန်ကြားချက်ကိုမီဇိုရန်ပြည်နယ်ကမလိုက်နာပါဘူးဒါအပြင်မြန်မာနိုင်ငံကဒုက္ခသည်တွေကိုခိုလုံဝင်ပေးဖို့ပြည်နယ်ဝန်ကြီးချုပ်ဆိုရမ်ထန်ကာကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီစီကိုကြာသပတေးကစာရေးတိုက်တွန်းခဲ့ပါရယ်အိန္ဒိယနိုင်ငံအနေနဲ့သတိထားကင်တွေ့ရမယ့်နိုင်ငံသားရေးမူဝါဒဆိုင်ရာကိစ္စရပ်တွေရှိတယ်ဆိုတာကျွန်တော်နားလည်ပါတယ် ဒါပေမဲ့ဒီလူသားဘေးဒုက္ခကိုတော့ကျွန်တော်တို့လိလိရှုမထားနိုင်ပါဘူးလို့ Riders သတင်းဌာနကကြီးကွင်းရခဲ့တဲ့ပေးပို့စာမိတ်တူထဲမှာပြည်နယ်ဝန်ကြီးချုပ်ဇူရမ်တန်ကာကရေးထားပါတယ်။အိန္ဒိယနိုင်ငံပန်ဂျပ်ပြည်နယ်ဒန်တာရန်ခရိုင်ကရာဗောင်းများစွာသောလယ်သမားတွေဟာနယူးဒေလီမြို့တော်မှာဆန္ဒပြနေတဲ့လယ်သမားတွေနဲ့ပူးပေါင်းဖို့ဒီကနေ့ထွက်လာကြပါတယ်။ဇဇူးနေပေါင်းများစွာအတွင်းလေယာလုံငန်းဆိုင်ရာအကြီးမားဆုံးပြုပြင်ပြောင်းလဲမှုအစီအစဉ်ဟာသူတို့ကိုထိခိုက်နစ်နာစေလဲဆိုပြီးနယူးဒေလီမြို့တော်အပြင်ဘက်နေရာ၃ခုမှာဒီဇင်ဘာလကတည်းကလယ်သမားအမြောက်အများနဲ့သူတို့မိသားစုဝင်တွေစခန်းချပြီးဆန္ဒပြနေကြတာပါဒေသတစ်ခုကလယ်သမားတွေပြင်ရမယ်ဆိုရင်နောက်ဒေသတစ်ခုကလယ်သမားတွေအစားထိုးနေရာဝင်ယူပြီးအလှည့်နဲ့ဆက်ပြီးဆန္ဒပြသွားမယ်လို့လယ်သမားတွေကပြောပါတယ်ပြုပြင်ပြောင်းလဲဥပဒေတွေကိုဆက်ရှိလာကြဆိုင်းငံ့ထားမယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရကကန့်လန့်ခဲ့ပေမဲ့လေသမားတွေကလက်မခံမဲလုံးဝဖြတ်သိမ်းပစ်ဖို့တောင်းဆိုနေကြပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1553တုံညလိုင်းဒိုမီတာ25 kHz 1180တုံညလိုင်းဒိုမီတာ32 kHz 9335နဲ့စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျွန်တော်ဝင်းမင်ပါ။စနေနေ့ညပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ American မြေပေါ်မှာအမုန်းတရားတွေအတွက်နေရာမရှိဘူးလို့သမ္မတ Joe Biden ကပြောလိုက်ပါတယ်။အရှအနယ်ဘွား American မျိုးသမီး6ဦးနဲ့အခြား2ဦးပြစ်ဆက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့အရှအနွယ်အမေရိကန်တိုင်ဝမ်ကခေါင်းဆောင်တွေနဲ့ဆွေးနွေးပြီးမှသမ္မတကအခုလိုပြောခဲ့တာပါ
Hate can have no safe harbor in America. It must stop.
အမုန်းတရားတွေအမေရိကန်နိုင်ငံမှာခိုးအောင်ဖို့နေရာမရှိပါဘူး။ဒီအမုန်းတရားရှိနေတာတွေကိုရက်ကိုရက်တန့်ပြစ်ရမှာပါ။ဒီတာဝန်ကကျွန်တော်တို့အားလုံးပေါ်မှာကြာရောက်နေပါပြီ။ကျွန်တော်တို့အားလုံးအတူဝိုင်းပြီးဒါကိုရက်တန့်ပြစ်ရမှာပါလို့သမ္မတဘိုင်ဒန်ကပြောသွားတာပါ။အမေရိကန်နိုင်ငံသားအားလုံးကိုအတူစူးစီးဖွဲ့နှောင်ထားတဲ့စံတန်ဖိုးတွေကျုံကြည်ချက်တွေကရိုးရိုးရှင်းရှင်းလေးရှင်းထားပြီးသားပါဒီထဲကတခုကတော့အမုန်းတရားသိမ်းဆီးထားမှုကိုဝိုင်းဆန့်ကျင်ရပ်တည်ကြဖို့ပါလို့သမ္မတဘိုင်ဒန်ကဂျော်ဂျာပြည်နယ်အက်တလန်တာမြို့ရှိ MRI တက်သူမှာပြောခဲ့ပါတယ်ဒီပြစ်ဒဏ်ခဲ့မှုဟာလူမျိုးရေးမုန်းနှီးမှုကြောင့်လို့ဂျော်ဂျာပြည်နယ်အရာရှိတွေဘက်ကတော့မသတ်မှတ်ထားသေးပါဘူးဒီအချိန်မှာပဲသမ္မတဘိုင်ဒန်ဟာဒုသမ္မတကမ်မရာဟဲရစ်နဲ့အတူဒီကိစ္စတွေကိုဖြေရှင်းနိုင်ဖို့ဂျော်ဂျာပြည်နယ်ကိုရောက်လာခဲ့တာပါသူကဘလူရွေချက်နယ်ပဲလို့လို့အာရှအနယ်ဘွားတွေအမေရိကန်တွေအများပြားစိုးရိမ်မှုတွေနဲ့နေနေကြရပြီလို့ထောက်ပြခဲ့ပါတယ်ခင်ဗျာအမေရိကန်ကာကွယ်ဝင်ကြီးဟာအိန္ဒိယကာကွယ်ဝင်ကြီးနဲ့သွားတွေ့ဆုံပြီးနှစ်နိုင်ငံကာကွယ်ပူးပေါင်းဆောင်ရွက်မှုမြင့်တင်ဖို့အလေးထားပြောခဲ့ပါတယ်သမ္မတဘိုင်ဒန်အစိုးရဖွဲ့အကြီးအကဲတူအနေနဲ့အိန္ဒိယနိုင်ငံကိုပထမဆုံးချိန်ရောက်လာတဲ့အမေရိကန်ကာကွယ်ဝင်ကြီးလွိုက်အော့စတန်ဟာမနေ့ကရောက်ရောက်ချင်းပဲအိန္ဒိယဝန်ကြီးချုပ်နဲ့တွေ့ခဲ့ပါတယ်ဒီနေ့စနေနေ့မှာတော့အိန္ဒိယကာကွယ်ဝင်ကြီးရရှနစင်းနဲ့နယူးဒေလီမှာတွေ့ဆုံပြီးနှစ်နိုင်ငံကာကွယ်ဆက်ဆံမှုကြောင်းဆွေးနွေးရမှာအထူးသဖြင့်သတင်းချက်လက်ဖလှယ်တာနဲ့နှစ်ဖက်အပြန်အလှန်ဆက်ဆံရေးတည်ဆောက်ဖို့ကိစ္စတွေကိုအလေးထားခဲ့ပါတယ်။တရုတ်ရဲ့အာရှဒေသတွေအင်အားထုတ်ပြလာမှုကိုပြန်တွန်းလှန်နိုင်ရေးအမေရိကန်အနေနဲ့အာရှဒေသတွေမဟာမိတ်တွေနဲ့ဆက်ဆံရေးတိုးမြှင့်လာတာပါ။ဝင်ကြီးအော့စတန်ကအခုဆွေးနွေးခဲ့တာကိုအခုလိုရှင်းပြပါတယ
်။ We discussed opportunities to elevate the US India major defense
American and India ရဲ့ကြီးမားတဲ့ကာကွယ်ရေးမဟာမိတ်အဖွဲ့မှုပေါ်ပြန်သုံးသပ်ဖို့အခွင့်အလမ်းတွေကိုဆွေးနွေးခဲ့ပါတယ်။ Biden Harris အစိုးရအတွက်ဒါကဦးစားပေးတစ်ခုဖြစ်ပြီးဒါကိုဒေတာတွေပူးပေါင်းဆောင်ရွက်မှုစစ်တပ်ချင်းပြန်လည်ဆက်သွယ်ဆောင်ရွက်မှုနဲ့ကာကွယ်ရေးဆိုင်ရာကုန်သွယ်မှုတွေကနေတဆင့်လှုပ်ဆောင်သွားမှာပါလို့ပြောသွားတာပါခင်ဗျ။ Pakistan ဝန်ကြီးချုပ် Imran Khan မှာ COVID-19 ပိုးစစ်ဆေးတွေ့ရှိခဲ့တယ်လို့ Pakistan ကျန်းမာရေးဝန်ကြီးကပြောလိုက်ပါတယ်။ကျန်းမာရေးဝန်ကြီး Faisal Sultan ကပြီးခဲ့တဲ့နှစ်ရက်ကပဲကာကွယ်ဆေးအထူးခံခဲ့တဲ့ဝန်ကြီးချုပ်ခန်းမှာအခုလိုကိုရိုနာဗိုင်းရပ်စ်ပိုးတွေ့ခဲ့တာလို့ဒီနေ့ပြောလိုက်ပါတယ်။အခုဝန်ကြီးချုပ်ခန်းအနေနဲ့အိမ်မှာပဲသီးသန့်ခွဲနေထိုင်နေတယ်လို့ကျန်းမာရေးဝန်ကြီးဆော်တန်ကအင်တာနက်တွစ်တာကနေဆက်ပြောခဲ့ပါတယ်။လူရေသန်း220ရှိတဲ့တောင်အာရှဒေသကပါကစ္စတန်မှာကိုဗစ် -19 ပိုးကူးစက်မှုတွေတဟုန်တိုးမြင့်တက်လာတာကိုကြုံနေရပါတယ်။ပါကစ္စတန်မှာအခုချိန်ထိပိုးတွေ့ထားသူပေါင်း6သိန်းကျော်လာနေပြီးသေဆုံးသူပေါင်းကလည်း13,000ကျော်လာပြီလို့ပါကစ္စတန်ထိတ်တန့်သတင်းစာဆောင်တစ်ခုဖြစ်တဲ့ John ရဲ့ Internet Website မှာဖော်ပြထားပါတယ်။ပါကစ္စတန်မှာဗိုလ်ဒူးနေမှာပဲတရုတ်ကဒုတိယတုပ်ပို့လာတဲ့ COVID ကာကွယ်ဆေး Sinopharm 5သိန်းကိုလက်ခံရရှိပြီးဆက်ထိုးပေးနေပါတယ်။ဒါအပြင်ကျတာရင်းနေမှာအဓိကကူးစက်ခံရတဲ့ဒေသတွေကို Lockdown မှာချပြီးဈေးတွေကုန်တိုင်ကြီးတွေရုံးတွေနဲ့စားသောက်ဆိုင်အားလုံးကိုလည်းဆက်ပိတ်ထားပါတယ်ခင်ဗျ။ ရင်သွေးခဲနိုင်တာကိုစိုးရိမ်မှုနဲ့ရပ်ဆိုင်းခဲ့တဲ့ကိုဗစ်ကာကွယ်ဆေးရုံးအစကိုပြင်သစ်ဂျာမနီနဲ့အီတလီတို့မှပြန်ထုတ်ပေးနေပါပြီ။ AstraZeneca ကုမ္ပဏီထုတ်ဒီကိုဗစ် -19 ကာကွယ်ဆေးမှာသွေးခဲဖို့စိုးရိမ်စရာမရှိပါဘူးလို့ကျန်းမာရေးရှိသူကအတည်ပြုပေးပြီးမှအခုလိုပြန်စထုတ်တာပါ။AstraZeneca ကုမ္ပဏီနဲ့ Oxford တက္ကသိုလ်တို့ပေါင်းထုတ်တဲ့ဒီကာကွယ်ဆေးအမျိုးအစားဟာလုံခြုံစိတ်ချရပြီးထိရောက်မှုရှိပါတယ်လို့ဥရောပသမ္မတရဲ့ဆေးဝါးစောင့်ကြည့်ကုကယ်ရေးအေဂျင်စီကထုတ်ပြန်ပြီးမှဒီဥရောပနိုင်ငံတွေမှာအခုလိုကာကွယ်ဆေးပြန်ဆထုတ်ကြတာပါ EMA လို့သူကခေါ်တဲ့ဥရောပဆေးဝါးအေဂျင်စီကအခုလိုထုတ်ပြန်ခဲ့တာအပြင်ကုလသမဂ္ဂရဲ့ပြည်သူ့ကျန်းမာရေးအဖွဲ့ဖြစ်တဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းဒီကာကွယ်ဆေးအမျိုးအစားထိုးပြီးသူတွေလက်ရှိမှတ်တမ်းအရသွေးခဲတာပိုဖြစ်စေနိုင်တာမျိုးမတွေ့ထားပါဘူးလို့ပြောခဲ့ပါသေးတယ်။ပြင်သစ်ကျန်းမာရေးဝန်ကြီး Oliver Varan ကတော့သူ့နိုင်ငံကျန်းမာရေးကြံပေးအဖွဲ့အနေနဲ့ဒီ AstraZeneca ကာကွယ်ဆေးကိုအသက်55နှစ်ဒါမှမဟုတ်55နှစ်အထက်တွေကိုပဲထိုးပေးရမယ်လို့သတ်မှတ်ထားကြောင်းပြောလာပါတယ်။အခုဥရောပဆေးဝါးအေဂျင်စီရဲ့ထုတ်ပြန်မှုတွေဒီ AstraZeneca ကာကွယ်ဆေးနဲ့အထူးသဖြင့်ပုံငယ်တဲ့မျိုးသမီးတွေမှာသွေးခဲမှုအနည်းငယ်ဆက်ဆက်မှုပေါ်တော့ပြင်သစ်ကျန်းမာရေးအရာရှိတွေကအပြတ်မငင်းထားတာကိုကိုးကားခဲ့ကြပါတယ်။ဒါပေမဲ့ဥရောပဆေးဝါးအေဂျင်စီအရာရှိတွေကတော့တစ်ခုလုံးအနေထားမှာဒီ AstraZeneca ကာကွယ်ဆေးကစိုးကျိုးထက်ကောင်းကျိုးအများကြီးရှိနေတယ်လို့ထောက်ပြထားပါတယ်။စနေညပိုင်းသတင်းတွေကိုကိုချောချောသိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။ခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင
်ဗျ။ရန်ကုန်နဲ့မန္တလေးပါဝင်နိုင်ငံတော်ကမြို့တွေမှာဆရာနာသိမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဒီနေ့မှဆက်လက်ဖြစ်ပွားခဲ့ပြီးတော့ရန်ကုန်မှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်၄ယောက်သေဆုံးသွားခဲ့ပါတယ်။တောင်မွေပါဝင်တချို့မြို့နယ်တွေကရက်ခွက်တွေလမ်းတွေထဲကိုဝင်ရောက်ပြီးတော့ပစ်ခတ်ချင်းချောက်တာတွေလုပ်ခဲ့သလိုကားတွေကိုလည်းဖျက်ဆီးခဲ့ပါတယ်။ဒီကြောင့်လည်းပတ်သက်ပြီးတော့ကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ရန်ကုန်မှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်နေနှင်းခဲ့တာကြောင့်ဒီနေ့မှဆန္ဒပြတဲ့သူ၄ယောက်ထပ်မံထိဆုံးသွားခဲ့ပါတယ်။ဆန္ဒပြပွဲတွေဟာမြို့နယ်တချို့မှာပဲဂျူကြဂျူကြရှိနေခဲ့ပြီးဒါကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်နေနှင်းခဲ့လို့လမ်းမြို့နယ်တွေမှာတယောက်စီထိဆုံးခဲ့တာပါ။တောင်မွေမြို့နယ်ကြောင်မြောင်းကမြို့တစ်နှစ်လမ်းထိပ်မှာဒီနေ့နေ့လယ်ပိုင်းကလူငယ်တဦးပစ်ခတ်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တောင်မွေမြို့နယ်မှာနေထိုင်သူတဦးက VOA ကိုအခုလိုပြောပါတယ်။
ကျောင်းမြောင်းကတော့ဒီကလေးတစ်ယောက်ကတော့ဗျာဒီ YouTube နဲ့လမ်းထိပ်မှာဒီ hot shot ပဲမကောင်းဘူးလေပြစ်ခံရတယ်အဲငါအိမ်ကမှပဲတခါလေးဆုံးသွားတယ်နော်27နှစ်လောက်ကြာတယ်ဟုတ်ကလေးကောင်းလေးပြန်ဆုံးသွားတယ်မနေ့ညဒီမှာဝင်ကျန်းထားတယ်မနေ့ကလည်းပြစ်ခတ်ထားတယ်ဆိုကြောင့်မူတတိယတပိတ်ကဒီကျောင်းမြောင်းထဲမှာမရှိဘူးလို့ပြောတယ်ဒီငယ်ရောင်းစဲဆိတ်လို့တော့စုစုပြီးရှိတော့အဲ့တော့အဲ့ဒါကိုဟိုဝင်ဘလိုင်းဝင်ပြစ်ချသွားတာဆန္ဒပြဖို့လုပ်တယ်တော့မှန်လားမပြအောင်ပြရသေးပါဘူးဒီတိုင်းလဲသူတို့လူလေးစုလေးမရှိသေးဘူးအဲ့မှာဖြစ်တာပဲဖြစ်တဲ့အတင်းဆုံးအတန်မိုးကြီးပေါ့ဒီဘရမတော့ဒါပါကြီးလိုပါမယ်ဒါနဲ့တကယ်ကျတော့ကြီးအစ်စ်နေဖြစ်တာပေါ့
ဟာကောက်တက်ပါရဲ့
ဒါပြင်လုံလုံရေးအာနာပိုင်းလေးဟာရက်ကွက်တွေလမ်းတွေတဲကိုဝင်ပြီးပြစ်ခတ်တာတွေချင်းချောက်ပြောဆိုတာတွေလုပ်ခဲ့သလိုလုံလုံရေးရတားဆီးထားတဲ့အကာရန်တွေကိုလည်းရက်ကွက်နေပြည်သူတွေကိုအတင်းဖယ်ရှားခိုင်းတာတွေရှိခဲ့ပါတယ်တောင်ဝင်းမြို့နယ်တဲက168လမ်းမှာဆိုရင်လဲလမ်းမမှာရပ်ထားတဲ့ကားတွေကိုဘူလိုဇာနဲ့ထိုးသွားတာကြောင့်ကားတွေအတော်များများထိခိုက်ပျက်စီးသွားခဲ့တယ်လို့ပြောပါရယ်
။မနေ့ပိုင်းတည်းကဈေးထဲဒီမှာလူလူတွေကိုတင်းခေါ်ပြီးတော့အရင်ကားရံတွေအတင်းဖယ်ထိုင်းတာတွေလုပ်တယ်။နောက်ဒီကားတော့ကားတွေအစီးတော်တော်များတယ်ကျွန်တော်နေမှာ။တားဆီးပြန်မထားဘူးလို့ဆိုပြီးတော့အဲ့ဒါကြီးဖယ်တာဆိုအကြောင်းပြပြီးတော့သူ့အိမ်ဒိမ်းမှာရပ်ထားတဲ့ကားတွေလည်းအစီး40ကျော်ကိုပျက်စီးသွားတယ်။အဲ့ဒါကိုထိုးချပြီးတော့
တောင်ပြင်တာကီရာမြို့နယ်6ရက်ကွက်အတွင်းမှာလဲစစ်တပ်နဲ့ရဲတပ်ဖွဲ့အဒီဘက်ကဒီနေ့ညနေပိုင်းမှာပြစ်ခတ်နေနေတာကြောင့်တယောက်သေဆုံးပြီးတော့မြို့သမီးတူပါဝင်3ယောက်ထဏ်ရာရသွားခဲ့တယ်လို့လည်းသိရပါဗျာ။အ
ူလေးရုပ်ပြင်းလို့
တောင်ပြင်လမ်းဘေးမှာရပ်ထားတဲ့ကားတစ်စီးရဲ့မှန်ကိုရိုက်ခွဲဖျက်ဆီးနေတာကိုလည်း Facebook လူမှုကွန်ရက်တွေမှာတွေ့ခဲ့ရပါဗျာ
။
မလေးဘက်မှာတော့မြားတောင်ကျောင်းတိုက်ကတန်ကားလေးဥဆောင်ပြီးတော့မြားတောင်တပိတ်စစ်ကြောင်းကဒီနေ့မှာခြိတက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဟာပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ကိုထောက်ခံကြောင်းဆိုင်းဘုတ်တွေပိုစတာတွေကင်ဆောင်ပြီးတော့ညဉ့်ညံ့စွာဆန္ဒပြခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲအကြမ်းမဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့မန္တလေးကယထာပို့ဆောင်ရေးဝန်ထမ်းတွေကိုသူတို့ရဲ့ဝန်ထမ်းအင်အားတွေကနေမတ်လ22ရက်နေ့နောက်ဆုံးဖယ်ပေးဖို့ပြောထားတာကြောင့်ဝန်ထမ်းတွေဟာသူတို့ရဲ့နေအိမ်တွေကနေစတင်ပြောင်းရွှေ့နေကြပြီးတော့မြို့ကန်ပြည်သူတွေကလည်းကူညီနေကြတယ်လို့သိရပါတယ်။ ပဲခူးမျိုးဘက်မှာဆိုရင်လေပခူးမျိုးစက်တော်တွင်မှာစစ်ကောင်စီဘက်ကပြစ်ခတ်တာကြောင့်၄ယောက်ထပ်မနေထိခိုက်ဒဏ်ရာရသွားခဲ့တယ်လို့သိရပါတယ်အခုလိုစစ်တပ်နဲ့ရဲတပ်ဖွဲ့ကရက်ွက်ဒီတဲကိုဝင်ရောက်ပြစ်ခတ်တာတွေကြောင့်လူတွေရဲ့ဘဝတွေဟာဘေးကင်းလုံခြုံမှုမရှိတော့ဘူးလို့လည်းတောင်ပေမျိုးကန်ကပြောပါတယ်
အခုကတော့ပြောရရင်တော့လုံအောင်သူခုနပြောသလိုပါနော်လုံချုံဆန္ဒပြရတဲ့ debate ချဲရပါရင်ပါဝင်နေတဲ့သူတွေမှမဟုတ်ပါဘူးသူရုပ်ကုန်ကြည့်သူကိုယ်တိုင်လည်းမလုံချုံပါဘူးကဘယ်သူမှအိန္ဒိယနေလည်းမလုံချုံအင်ထွက်လည်းမလုံချုံအပြင်ထွက်တဲ့လူကတော့ဟိုမလုံချုံလို့ဖြစ်လေအိန္ဒိယကလည်းလုံချုံတယ်လို့ဟုတ်ပါတော့ဘာလို့ဒီကညာဘက်မကြီးဘူးသူကအခုကဘာမှဥပဒေလည်းမရှိဘူးသူတရားလက်လွတ်ပဲဝင်နေမလို့ထွက်လို့ထွက်ပြီးတော့လုံချုံလို့လုံခေါ်တယ်နဲ့ခေါ်ပန်းရခံရရှိရအဲ့လိုလုပ်တာပါနော်ဆိုင်ဒီပါလေဆိုတဲ့ဝင်လုံချုံလို့လေတို့ရတဲ့ခါကျတော့တေချာတာပြောရတော့လုံးဝကိုကျွန်တော်တို့ကဟိုမလုံးမချုံဖြစ်နေတဲ့အနေအထားတေချာတယ်နိုင်ငံရဲ့ဒီစစ်တပ်ရဲ့ရေးဆောင်မလုံးမချုံဖြစ်နေတာပေါ့နော်သူကတော့တေချာတယ
်ဖေဖော်ဝါရီတရနေ့ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံတော်ဆန္ဒပြပွဲတွေကိုပြစ်ခတ်နှိမ်နှင်းခဲ့တာကြောင့်အခုဆိုရင်တေဆုံးသူဥယေဟာ140ကျော်သွားပြီဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
ဒီနေ့မက်လ20ရက်စနေနေ့မှာတောင်ကိုရီးယားနိုင်ငံရဲ့လက်ရှိလွှတ်တော်အမတ်လက်ဖြစ်တာနက်မြောက်ကိုရီးယားပေါင်စည်ရေးဥက္ကဋ္ဌလက်ဖြစ်တဲ့မစ္စတာဆုံယောင်ဂီကမြန်မာနိုင်ငံရဲ့တည်ထောင်စုလွှတ်တော်ကိုစားပြုကော်မတီနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကိုဖုန်းနဲ့ဆက်သွယ်ပြီးမြန်မာလက်ရှိနိုင်ငံရေးအခြေအနေတွေနဲ့ CRPH ရဲ့ကိုစားပြုမှုအနေအထားတွေကိုမေးမြန်းခဲ့ပါတယ်အခုလိုပြောဆိုချိန်မှာမစ္စတာဆုံယောင်ဂီနဲ့အတူတခြားမြန်မာအရေးလှုပ်ရှားပေးနေတဲ့တောင်ကိုရီးယားလွှတ်တော်အမတ်16ဦးလည်းအတူရှိနေခဲ့တာပါအခုလိုဆက်သွယ်ပြောဆိုရာတောင်ကိုရီးယားလွှတ်တော်အစအဦးအတွင်နိုင်ငံခြားရေးရုံးခန်းမထဲမှာရှိနေခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်ငံတကာဆက်ဆံရေးစည်းရုံးရေးကော်မတီကိုရီးယားရဲ့ဥက္ကဋ္ဌဥယျာဉ်နိုင်ထွန်းကိုကျွန်မခွာညိုကဆက်သွယ်မေးမြန်းထားပါတယ
်အခုလက်ရှိမှာနိုင်ငံခြားရေးဌာနနဲ့တောင်မြောက်ကိုရီးယားကောင်စီကော်မတီမှာဥက္ကဋ္ဌထုတ်နေတဲ့ဒီမစ္စတာဆုံယောင်ဂီဆိုတာကကိုရီးယားနိုင်ငံခြားရေးဝန်ထမ်းမှာဩဇာကြီးအချိန်မှာကြီးမားတဲ့သူကျော်လည်းဖြစ်ပါတယ်အဲ့တော့သူကနေပြီးတော့လွှတ်တော်အစအဦးထဲမှာရှိတယ်သူနိုင်ငံခြားရေးဌာနရုံးခန်းထဲကိုကျွန်တော်တို့ဖိတ်ခေါ်ပါတယ်မြန်မာနိုင်ငံရဲ့ကိစ္စရပ်တွေသူဆွေးနွေးကြပါတယ်ကျွန်တော်တို့ဖိတ်ခေါ်ပါတယ်ဖတ်တွေ့တဲ့အချိန်မှာသူကလက်ရှိမှာမြန်မာနိုင်ငံအတွင်းမှာ CIA base ဆိုတော့ဖွဲ့စည်းရဆိုတော့သူတို့ပြီးရပါတယ်ကြားသိရပါတယ်စစ်တော်ထဲမှာလည်းသူတို့ဒီကိစ္စတွေကိုထောက်ခံဖို့ CIA base နဲ့သူလက်တွဲလုပ်ဆောင်ဖို့အတွက်သူတို့အစီအစဉ်တွေဆွေးနေပါတယ်အဲ့ဒီကြောင့်မို့ CIA base ကအဓိကပြောရေးဆိုခွင့်ရှိသူကောင်းဆောင်တူနေတဲ့သူတို့တရားဝင်စကားပြောချင်ပါတယ်လို့သူအနေနဲ့ပြောပါတယ
်လွတ်တော်ကိုယ်စားလှယ်တွေကရောရှေ့ဆက်ပြီးတော့ဟိုပူပေါင်းဆောင်ရွက်ဖို့အတွက်အစီအစဉ်တွေနဲ့ပတ်သက်လို့အလားအလာဘယ်လိုရှိပါလဲ
အခုလက်ရှိမှာဆိုလို့ရှိရင်တက္ကသိုလ်ကိုယ်စားလှယ်တွေကအိမ်ထိုက်အားတိုင်းနဲ့လက်မှတ်ထိုးပြီးတော့ဆောင်ရွက်နေတဲ့ကမ်ပိန်းတွေကိုလည်းအစဉ်ဆက်မပြတ်ပြုလုပ်နေတာရှိပါတယ်။နောက်ဆုံးဒီ UN မှာရှိတဲ့အဲ့ဒါဆုံးဖြတ်ပွဲတွေမှာလည်းမနိုင်ငံရေးကိစ္စကိုတစ်ထည့်ဝင်ဆောင်ရွက်ပြုတောင်းဆိုမှုတွေကိုလည်းစာတင်ပြီးတော့တောင်းဆိုတာတွေကိုပြုလုပ်နေတာကိုကျွန်တော်တွေ့ရှိရပါတယ်။နောက်ဆုံးတက္ကသိုလ်အတွင်းထဲမှာကတော့မတက္ကသိုလ်မှတ်တွေအကုန်လုံးတိုင်ပင်ဆုံးဖြတ်ပြီးတော့မြန်မာဒီမိုကရေစီအရေးအတွက်ကိုရီးယားတက္ကသိုလ်တည်းရဲ့လုံးဝနေပြီးတော့ဥပုံပေါဝင်ပြီးမြန်မာနိုင်ငံကဒီမိုကရေစီလမ်းကြောင်းကိုပြောင်းလဲရောက်ရှိသွားအောင်ဆောင်ရွက်မယ်ဆိုရင်ဆုံးဖြတ်ချက်ကိုလည်းကိုရီးယားတက္ကသိုလ်ကနေပြီးတော့ချမှတ်ထားပြီးသားဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုရီးယားနေရင်ကျေးဇူးတင်ပါတယ်နော်။
ဒီလိုရေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မန္တလေးတိုင်းဘုံဘုံမြို့နယ်မွန်ပြည်နယ်ပေါင်မြို့နယ်မှာစစ်ကောင်စီကနေပုံမှန်144ညမထွက်ရမိတ်ထုတ်ပြန်ထားရမှာလိုက်နာမှုမရှိတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကနေပြစ်ခတ်မှုတွေဖြစ်ပွားနေတာပါမင်းညမှာမန္တလေးတိုင်းမိုးကုံမြို့လေဦးရက်ွက်မှာရက်ွက်လုံချုံရေးကင်းဆောင်နေတဲ့ပြည်သူတွေကိုကင်းလှက်လာတဲ့လုံချုံရေးတပ်ဖွဲ့တွေကနေပြစ်ခတ်ခဲ့တယ်လို့မိုးကုတ်ဒေသခံလူကဆိုပါတယ
်ကျွန်တော်တို့အဲ့ဒီလေဦးမှာကျွန်တော်ကင်းလေးတွေစောင့်နေပါတယ်အာမတမာလူဝင်လာမှာဟိုအရောက်ပြန်နေနေမှာဆိုလို့လေနော်ညဟို7နာရီခွဲလောက်မှာအဲတမတော်ချစ်ကြောင်ဝင်သွားပြီးတော့ဒီပြစ်တာနှစ်ယောက်ဖြစ်သွားပါတယ်တယောက်ကတော့ပြောချင်းပြီးဆုံးသွားလို့တက်ချီတပ်ဖွဲ့ဝင်လေးကအဒီနေ့တင်းကျပါတယ်နောက်တစ်ယောက်ကတော့မန္တလေးကိုပြဲသွားပြီခင်ဗျာ
တန်ရရတူသူကတော့မန္တလေးစေယုံကိုပို့ဆောင်ထားရပါတယ်အလားတူမိုးပြင်းနဲ့ပေါမြုနဲ့အတွင်းမှာလည်းညအချိန်မတော်သွားလာသူနူးကိုလည်းလုံချုံရေးအဖွဲ့တွေကနေပြစ်ခတ်ခဲ့တယ်လို့ဒေသခံကျောင်းဆရာမတူကဆိုပါတယ်
ိမ့်တယောက်ကကရုံစည်းဒေးပိန်ဘက်ကားတဲ့အဲသူတို့မူးနေတဲ့နောက်အပေါ်မှာပုံမှန်144လေးထုတ်ထားတယ်လေသူတို့ကညအချိန်အဲ့ဒီအရက်တော့ဆိုပြီးတော့အဲ့ဒီအပေါ်လမ်းအောင်တက်လာတာတဲ့အင်ဂျင်နဲတဲ့အဲ့ဒါရေရကြားတယ်တဲ့ရက်ဆိုင်နေတဲ့အဲ့ဒါမကြီးကမောင်းပြေးလို့ဆိုပြီးပြစ်လိုက်တာတဲ့တရားကတော့ပွဲချင်းပြီးတော့နော်144ထုတ်ထားတယ်သူတို့အဲ့ထုတ်ထားတဲ့အချိန်ထွက်လာတာတဲ့တရားမို့တားရအောင်လည်းမကြီးပြေးတာတဲ့တရားလို့
မလေးညာဆက်သနာဤခပေါင်မြူရဲစခန်းရှိမှာအဆိုပါလူနှစ်ယောက်နဲ့ရဲတပ်ဖွဲ့တို့အခြေတင်ဖြစ်ပွားရာကနေပြစ်ကမှုဖြစ်ပွားခဲ့တယ်လို့လည်းဒေသခံတွေကဆိုပါတယ်ဖေဖော်ဝါရီလ၃ရက်နေ့တုန်းကမဲမတမာမှုကိုအကြောင်းပြုပြီးတပ်မတော်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းထားခဲ့ပါတယ်တပ်မတော်ကနေအာဏာသိမ်းတာကိုတနင်္ဂနွေလုံးအတိုင်းတာစန့်ကျင်တပိတ်မောက်ဆန္ဒပြမှုဖြစ်ပွားခဲ့ပြီးစစ်ကောင်စီကနေညမထွက်ရမိတ်ကြီးညာခဲ့တယ်လို့ရန်ကုန်တိုင်းဒေသကြီးကမြို့နယ်၆မြို့နယ်မှာစစ်အုပ်ချုပ်ရေးကြီးညာခဲ့ပါတယ်စေအနာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြတာရက်ရှည်လာသလိုလုံခြုံရေးတပ်ဖွဲ့တွေရဲ့တပိတ်ဖြိုခွင်းမှုတွေကလည်းအချိန်ပြင်းလာတာကြောင့်ဒေသုံတန်ရန်ရရှိမှုတွေကလည်းများပြားလာနေပါတယ်ခင်ဗျာ
တနင်္ဂနွေကဆန္ဒပြပြည်သူတွေကိုအကြမ်းဖက်တဲ့နည်းနဲ့ပြစ်ခတ်ဖြိုခွင်းနေတဲ့စစ်အုပ်ချုပ်ရေးကောင်စီဟာရက်ကုန်နဲ့ကြီးရအုပ်ချုပ်ရေးအဖွဲ့တွေကိုဒီအပိုင်းအတွက်အများဆုံးဖွဲ့စည်းနိုင်ဖို့ဆိုင်းပြင်းနေပါတယ်။ရန်ကုန်ကရတဲ့သတင်းကိုကျွန်တော်တားညူပြောပြပေးပါမယ်။အတန်းပတ်နှိမ့်နှင်းမှုတွေကြောင့်တိစုံမှုတွေရှိလာပြီးတဲ့နောက်အုပ်ချုပ်ရေးယနေ့ခိုင်မာဖို့အတွက်စစ်အုပ်ချုပ်ရေးကောင်စီကနေပြီးတော့အောက်ခြေပိုင်းမှာအုပ်ချုပ်ရေးအဖွဲ့အစဉ်အဆက်ကိုဖွဲ့နိုင်ဖို့ကြိုးပမ်းလာတာဖြစ်ပါတယ်။ဒါဟာစစ်ကောင်စီဘက်ကသူတို့ရဲ့ယူရွေးနေတဲ့အုပ်ချုပ်ရေးကိုခိုင်မာအောင်လုပ်ဖို့ကြိုးစားနေတာဖြစ်ပြီးတော့ဒါကိုအချိန်မီမတားဆီးနိုင်တော့စီဒီအမ်လုပ်နေတဲ့ဝန်ထမ်းတွေလုံခြုံရေးစိုးရင်ရတာရရတီငိန်တာကိုပျက်စီးနိုင်တဲ့ဒီအစည်းအဝေးစစ်တာပါဝင်အမှုဆင်ပြီးတော့ထောင်သွင်းအချင်းချတာတွေအထိဖြစ်လာနိုင်တဲ့အကြောင်းရန်တိုင်းလွတ်တော်ကစားပြုကော်မတီရဲ့ပြောခွင့်ရဥပဒေဦးက VOA ကိုပြောပါတယ
်။နော်တကယ်သူတို့အုပ်ချုပ်ရေးဒီနှစ်လလုံးပြည့်နေတာလေ။ဒီတမန်နဲ့ရင်းချီလို့အုပ်ထားလို့ရတယ်ဖြစ်တဲ့ကိစ္စမှမဟုတ်တာဗျာ။နော်တလား။တစ်ခါကျတော့ခုနပြောသူအုပ်ချုပ်ရေးပိုင်ကတော့စပြီးတည်ဆောက်ဖို့တော့တာ။ဒီဥစ္စာကိုကျွန်တော်လက်ခံလို့မရပါဘူး။ဒါကြောင့်ကျွန်တော်ပါဖားတွေဖွဲ့စည်းထားရလဲရှိတဲ့ပါဖားတွေကဒီကိစ္စကိုတာဝန်ယူပြီးဖြေရှင်းသွားမှာဖြစ်ပါတယ်။
ပြပိဖွဲ့စည်းနေတာကလူနေနေတဲ့နေရာတွေမှာဖြစ်နိုင်ပေမဲ့လူသိပ်သီးတဲ့ကြေးရွာရက်ကွက်တွေမှာတော့စစ်ကောင်စီရဲ့အုပ်ချုပ်ရေးဟာအရာရောက်မှာမဟုတ်ဘူးလို့သူကပြောပါတယ်။စစ်အုပ်ချုပ်ရေးကောင်စီကရက်ကွက်ကြေးရွာအုပ်ချုပ်ရေးမှုတွေကိုတာဝန်ထမ်းဆောင်တဲ့ကာလပြည့်သွားပြီဆိုတဲ့အကြောင်းပြချက်နဲ့ဖေဖော်ဝါရီလထဲမှာကြီးညာချက်တွေထုတ်ပြန်ပြီးတော့တာဝန်ကနေပြီးတော့ရနာခဲ့ပါတယ်။လစ်လက်သွားတဲ့နေရာတွေမှာအစားထိုးလိုက်တဲ့သူတွေကိုလည်းချက်ချင်းထုတ်ပြန်ခဲ့ပါတယ်။စစ်ကောင်စီဘက်ကရွေးချယ်ထားတဲ့အုပ်ချုပ်ရေးမှုတွေကိုအလိုမရှိကြောင်းထုတ်ဖော်တဲ့ဆန္ဒပြပွဲတွေလည်းနေရာအနှံ့မှာဖြစ်နေတာပါ။စနပ်ပြဝရီကိုဖြိုခွင်းနေတဲ့လုံခြုံရေးတပ်ဖွဲ့တချို့ဟာဒီရက်ပိုင်းမှာရက်ွက်အုပ်ချုပ်ရေးမှုရုပ်အစည်းအဝေးတွေအတွက်လုံခြုံရေးယူပေးတာတွေရှိနေပါတယ်။တိုင်တန်နှစ်ရက်ွက်ရဲ့အောင်မြေပရိဒါသင်ဥက္ကဋ္ဌဦးမင်းမနိုင်ကသူ့ရဲ့ပတ်ဝန်းကျင်အခြေအနေကိုခုလိုပြောပြပါတယ
်။မနေ့ကဒီရက်ွက်အုပ်ချုပ်ရေးမှုရုပ်မှာအစည်းအဝေးလုပ်နေသလိုတက်ကအခုလက်ရှိကျွန်တော်အခုဖြတ်လာတဲ့အချိန်မှာတော့ရုံးထဲမှာသူတို့မီတင်ထားနေတယ်လမ်းပေါ်မှာကင်းနေချလာတယ်ကျွန်တော်ဆောင်းနာအင်နာဖြတ်လာ။ဒီလည်းရှိဦးအုပ်ချုပ်ရေးမှုသဘောကျလားကျတယ်ဆိုဆက်လို့မကြောက်ဘူးဆိုလို့ချင်းဂျာမန်တပိုင်းကိုရောက်သေးထွက်ပြီးတော့ဟိုသူတို့ထောက်ခံပါဗျာထောက်ခံတယ်လို့တက်ကတင်မယ်ပေါ့လုံးနေအများဆုံးပြန်ခွင့်နိုင်မှုလုံးမလို့ပြောတာပဲ
ရောင်တိုင်းထဲမှာမြို့နယ်6ခုမှာစစ်အုပ်ချုပ်ရေးဥပဒေအောက်မှာရှိနေတယ်လို့စစ်ဝင်နေတဲ့လုံခြုံရေးအတွက်စိုးရိမ်စရာအခြေအနေမှာရှိနေတဲ့အကြောင်းလဲနိုင်ငံဖွဲ့စည်းတွေကသူတို့ရဲ့စိုးရိမ်မှုတွေကိုဒီအပိုင်းအတွင်းကြီးညာချက်တွေထုတ်ပြန်ထားပါတယ်
မြဝတီခရိုင်မြဝတီမြို့ဇရက်ဖြူကုန်းကျေးရွာမှာစစ်အုပ်ချုပ်ရေးကောင်စီကခန့်အပ်ထားတဲ့ကျေးရွာအုပ်ချုပ်ရေးမှူးနှစ်ဦးနဲ့ပြည်သူစစ်တပ်ဦးပေါင်းသုံးဦးအစည်းအဝေးလုပ်နေတော့အမိမတိလက်နက်ကင်တွေကပြစ်ခတ်ခဲ့လို့တောက်ကြနေညားကတည်ဆုံသွားခဲ့ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ချမမအေးမှာပါကရင်ပြည်နယ်မြဝတီခရိုင်မြဝတီမြို့ဇရက်ဖြူကုန်းကျေးရွာဖုန်ကြီးကျောင်းဓမ္မရုံမှာမတ်လ19ရက်နေ့ည7နာရီခွဲခန့်ကကျေးရွာတာဝန်ခံရွေးချယ်ရေးအစည်းအဝေးပဲလုပ်နေလို့မှာပဲစစ်အုပ်ချုပ်ရေးကောင်စီကခန့်အပ်ထားတဲ့ဟွေချန်းကျေးရွာအုပ်ချုပ်ရေးမှူးအသစ်ဦးဖြင့်ဝင်းနဲ့မဲ့ပလဲကျေးရွာအုပ်ချုပ်ရေးမှူးဦးအောင်ဝင်းတို့နှစ်ဦးကိုအမိမတိလက်နက်ကင်တွေကပစ်ခတ်ခဲ့တာကြောင့်အဲ့ဒီနေရာမှာပဲပွဲချင်းပြီးတည်ဆုံခဲ့ကြအောင်မြောက်ဒီမြို့ကန်တို့ကပြောပြပါတယ
်ဟွေချန်းနဲ့မဲ့ပလဲနဲ့ကတော့အားသူကဒီဟိုမျိုးဖုတ်ကောင်စီကခန့်လာတယ်ဘာတို့အစည်းအဝေးလုပ်တယ်ပြောလဲအစည်းအဝေးလုပ်နေတော့ဖြစ်တယ်စစ်ကောင်စီကခန့်လာတယ်အားလုံးကိုတင်လာတာဝိရှန်ရယ်ဝိရှန်အုပ်ချုပ်ရေးမှုပဲမဲပလဲအုပ်ချုပ်ရေးမှုပဲမဟုတ်ဘူးဘယ်လိုလုပ်ခေါင်းလဲဆိုတော့ခင်ဗျမဟုတ်ဒီလူစစ်တအူးတဲ့
ပြစ်ခတ်မှုတွင်ဒဏ်ရာပြင်းထန်တဲ့စိုးရင်ရတဲ့ပြည်သူစစ်တပ်ဖွဲ့ဝင်တဦးဖြစ်တဲ့ဦးကျော်လင်းဦးဟာလည်းသင်္ကန်းညီနောင်အမှတ်9တပ်မတော်ဇေယျုံမှာထပ်မံတည်ဆုံခဲ့ပါတယ်ပြစ်ခတ်မှုအတွင်းညရင်းချင်း3ဦးတည်ဆုံခဲ့တာပါအဲ့ဒီတဲကရမီရဖရီဖြစ်တဲ့ဦးတင်လာနဲ့ဦးဘိုကေတို့2ဦးလည်းအမိမသိတနက်သမားတွေပြစ်ခတ်သွားတာကြောင့်တနက်ကြီးစံထိမှန်ထားတဲ့ဒဏ်ရာတွေနဲ့စစ်ဇေယျုံမှာလက်ရှိအခြေအနေထိကုသမှုခံယူဆဲဖြစ်ပါတယ်မြောက်ဒီမြို့မှာဆန္ဒပြလှုပ်ရှားနေသူတွေကိုတောက်ကြလေးကလည်းပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ။ကရင်ပြည်နယ်မြောက်ဒီမြို့ကဆန္ဒပြပွဲတွေကိုတော့စစ်တပ်နဲ့ရဲတွေကရာဘာကြီနဲ့တာမကကြီအစ်စ်ပါတုံးပြီးပြစ်ခတ်ဖြိုခွဲခဲ့တာကြောင့်ဆန္ဒပြသူနှစ်ဦးဒဏ်ရာရခဲ့ပြီးသုံးဦးထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။ညပိုင်းမှာလည်းဆန္ဒပြလှုပ်ရှားသူတွေရဲ့နေအိမ်တွေမှာလိုက်လံရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့ပါတယ်။လက်ရှိမှာတော့နေဆက်မြို့ဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်တွေအများအပြားထိန်းချုပ်ထားတဲ့မြောက်ဒီခရိုင်တွေမှာတော့စစ်တပ်ကနေမြေရှင်းလင်းပြီးတပ်အင်အားတွေအများအပြားချထားပြီးလုံခြုံရေးတွေတင်းကျပ်ထားတာကြောင့်အဖမ်းဆီးတွေလည်းလုပ်နေတဲ့အတွက်ညဘက်တွေမှာလူလူတွေကစိုးရိမ်မှုတွေတိုးလာနေပါတယ်။ကျမမအေးအေးမှာ VOA အတွက်သတင်းပေးပို့နေတာပါ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာကိုပို့ဆက်ပေးနေတဲ့ဒိုးတန်ပတ်စင်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Myanmar တို့ကအပူးပေါင်းတင်ဆက်ကြဖြစ်ပါတယ်မြန်မာနိုင်ငံအတွင်းမှာအကျန်းဖက်လူရဲ့ဒီအချိန်မြင့်တက်လာတာက Clear River မှာဘယ်လိုတယောက်မှုတွေရှိနေစေခဲ့ပြီလဲဒီကြောင်ကာလာတွင်စိတ်ခံရရနေတဲ့ကလေးတွေကနေရှေ့တန်းမှာပါဝင်နေတဲ့စေကျော်သက်လူငယ်တွေထိအသက်18နှစ်အောက်ကလေးတွေပေါ့ဘလို့တက်ရောက်မှုရှိနေတယ်ဆိုတာကိုဒုဒနာရှာဖွေတင်ဆက်ထားပါတယ်ကွန်နဲ့အရွယ်ကလေးရဲ့ဒီအတန်းကိုမှတ်မိကြမှာပါ။သူ့အမေကိုခုခံကာကွယ်ပေးနေတဲ့ဆိုရှယ်မီဒီယာကအဲ့ဒီဗီဒီယိုကလစ်ကိုတွေ့သူတိုင်းမျက်ရည်ကျခဲ့ရပြီးရင်ကုန်မချိဖြစ်ခဲ့ရပါတယ်။ဖေဗူရီလလယ်လောက်ကတက်အာနာဒိမ့်မှုကိုဝေဖန်တဲ့စာကိုလူမှုကွန်ရက်ဆာမင်နာပေါ်မှာမျှဝေခဲ့တဲ့အတွက်ဒီကလေးရဲ့မိခင်ကိုရဲတပ်ဖွဲ့ဝင်တွေကအတင်းအဓမ္မလာရောက်ဖမ်းဆီးခဲ့ရပါ။ဒီကလေးရဲ့အတန်းကိုကြားရသူတိုင်းကချီကျူးခုန်ပြူစကားပြောခဲ့ရတယ်ရှိသလိုကလေးရဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုဖြစ်မှာကိုစိုးရိမ်တာတွေလည်းအများအပြားရှိခဲ့ပါတယ်။ဆေးအာဏာသိမ်းပြီးနောက်ပိုင်းကလေးငယ်တွေဟာရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေညီမျိုးစုံနဲ့ကြုံတွေ့နေရပါတယ်။အသက်9နှစ်အရွယ်ဖိုးချူကအဲ့ဒီလိုခံစားနေရသူတွေကတယောက်ပါ။အရင်ကခုံပေါက်ပြေလွှာစော်ကစားတတ်တဲ့သူဟာအင်ရှိဝရဏနာတော့မချွတ်ကြအတော်ကြပါပြီ။သူကဆန္ဒပြသူတွေကိုမကြခဏအကြမ်းဖက်ဖြိုခွင်းခံနေရတယ်ရန်ကုန်မြို့ရက်ကွက်တစ်ခုမှာအဖွာအကျော်တို့နဲ့အတူနေရဖြစ်ပါတယ်။မိမားတွေနဲ့အတူမနေရတဲ့ကလေးပါ
။မိမားတို့ကကိုဗစ်ကလည်းဖြစ်ထားခဲ့တယ်။ဘောတော့တမိသားဆိုတော့အဲ့လိုဖြစ်ထားရဲ။နောက်ပြီးတော့အဲ့ဒီကိုဗစ်ကြောင့်လည်းသူ့မှာစိတ်ပိုက်ဆိုင်ရာနဲ့ထိခိုက်မှုရှိနေရဲ့။ရှိနေပြီးတော့အမေနဲ့လည်းဖွဲလိုက်ရတဲ့အခြေအနေတစ်ခုမှာမိမားတို့ဒါဆိုကိစ္စရှိတော့အဲ့ဒီတော့လည်းသူကစိတ်ထိခိုက်ထားတယ်။အဲ့ဒီဟာကိုမိမားတို့ပူဇော်ပုတ်ဆိုပြီးတော့ကျူးစားနေတဲ့ကာလပေါ့။အဲ့ဒီကာလမှာလည်းအနာတိတ်မှလည်းထက်ကြုံနေပေါ့ဖေဗူလာကုန်နဲ့မလာဆန်းမှာပါဖြစ်ခဲ့တာရဲ့အရင်များရဲ့အချိန်မှာတော့သူကြောက်တယ်ဒီဘက်ကတော့ကြောက်တယ်မကြောက်ဘူးအမေကိုလွှဲနေမယ်အမေစားနိုင်လေဖြစ်တယ်အဲနောက်ပြီးခုနကလည်းပြောရင်ရှင်တောက်ဖို့တော့မှဒီရေကတောက်လို့ရလို့လားလို့ဒါပြီးစစ်သားရေလာတတ်တော့မှလားအဲအဲ့လိုမျိုးပေါ့နောက်ပြီးသူအဲ့ဒီအတူနေရတဲ့အမေကိုလွှဲနေပေါ့
ဒါကဖိုးသူရဲ့အတော်ပြောပြတာပါဖိုးသူဟာစစ်တိုက်တန်းဆိုတာအယုတ်စစ်ကားတွေတနက်အယုတ်တွေကြိုက်တတ်ပေမဲ့အခုတော့နောက်ဆုံးအဲ့ဒီအယုတ်တွေထပ်မဝဲတော့ဘူးလို့သူ့အတော်ကိုဆောင်းနေရင်ပြောလိုက်ပါတယ်။ဖိုးသူလိုပဲအရွယ်မရောက်သေးတဲ့ကလေးငယ်တွေဟာအာနာသိန်းအကြံဖတ်အုပ်စုရဲ့လောက်ရတွေကြောင့်ညီမျိုးစုံနဲ့ထိခိုက်ခံစားနေရပါတယ်။မိသားစုဝင်တွေကိုရိုက်မြက်ဖမ်းဆီးတာတွေကိုမျက်မြင်တွေ့လိုက်ရတဲ့ကလေးတွေ၊လေးကွာနဲ့အပြစ်ခံရတဲ့ကလေးငယ်တွေ၊ရဘာကြီးနဲ့အပြစ်ခံရတဲ့ကလေးငယ်တွေလည်းရှိနေပါတယ်။ညပြားလာတဲ့ကြာဆုံးသူတွေရဲ့အရွယ်မရောက်သေးတဲ့သားသမီးငယ်တွေကိုကျွေးနေရတဲ့ဓပ်ပုံကလည်းကလေးငယ်တွေဘလောက်ထိခိုက်ခံစားနေရပြီလဲဆိုတာကိုပြသနေကြပါပြီ။စိတ်သက်ချေရန်ကဒုအတန်ရဲ့မင်းမြန်းချမှုကိုဖြေဆိုထားချက်အရာအဖွဲ့အနေနဲ့ထိခိုက်ခံစားရတဲ့ကလေးငယ်တွေကိုအဝေးကနေပြီးကူညီပေးနိုင်မှုတွေကိုစတင်ခဲ့ရာတလဝန်းကျင်ခန့်ရှိပြီးဖြစ်ရပောင်း100ကျော်ကိုကူညီပေးခဲ့ပြီးဖြစ်တယ်လို့ဆိုပါရယ်။ခက်မှန်ချေအဖြစ်ကူညီပေးနေတဲ့ဖြစ်ရတွေရဲ့ဆေးရခိုင်နှုန်းကရုပ်ပိုင်းဆိုင်ရာထိခိုက်ဒဏ်ရာရရှိသူတွေဖြစ်ပါတယ်။ထိခိုက်ဒဏ်ရာရရှိသူကလေးငယ်တွေကိုလည်းစိတ်သက်ချေရန်ကစိတ်လူမှုပိုင်းဆိုင်ရာပံ့ပိုးကူညီတာ၊ကလေးငယ်ရဲ့အခြေခံလိုအပ်ချက်ပိုင်းဆိုင်ရာဖြည့်ဆည်းပေးတာ၊ ကလေးငယ်ရဲ့လိုအပ်ချက်တွေပေါ်မူတည်ပြီးလုံခြုံစိတ်ချရတဲ့ဝန်ဆောင်မှုတွေအပေါ်ညွှန်ပို့ပေးတာအစရှိတဲ့ဝန်ဆောင်မှုတွေကိုပေးနေပြီးအဖွဲ့ရဲ့ Facebook စာမျက်နှာမှာကျင်ထားတဲ့ဖုန်းနံပါတ်ကတဆင့်ဆက်သွယ်နိုင်ပါတယ်။စိတ်ကူးထုံပညာရှင်ဦးအောင်မင်းသိန်းကတော့စိတ်ပိုင်းဆိုင်ရာအထောက်အကူလိုအပ်တဲ့လူပုဂ္ဂိုလ်တဦးချင်းဖြစ်စေ၊ဇုံကျွဲ၊ဇနီးမောင်နှံနဲ့အဖွဲ့လိုက်ဖြစ်စေတိုင်းမင်းဆွေးနွေးပေးတဲ့ Counseling Corner ရဲ့တည်ထောင်သူဖြစ်ပါတယ်။ကလေးဘဝမှာရတဲ့စိတ်ဒဏ်ရာကသူ့ဘဝတစ်လျှောက်လုံးတရားမှုဖြစ်စေနိုင်တယ်လို့ဦးအောင်မင်းသိန်းကပြောပါတယ်
။သူကအကြောင်းမှာဆိုလို့ရှိရင်ဟိုဒါစာမလိုက်နိုင်တဲ့ကလေးဖြစ်လာနိုင်တာပေါ့နော်။အဆိုရှယ်ဘိုင်းမှာဆိုလို့ရှိရင်သူတငယ်ချင်းနေနေအာသာသာမဖြစ်တော့ကိုကိုကအိမ်ထောင်ဘက်အိမ်ရှာလာမယ်ချစ်သူကြီးရရမယ်အဒီကိုရဲ့ပါတနာပေါ်မှာအိမ်ထောင်ဘက်ပေါ်မှာကိုထီးလက်ရောက်စော်ကားတာတွေလုပ်မယ်ဒီလိုမျိုး short တစ်ခုနဲ့ရတိုင်းမှာသူကဘလို့တုံ့ပြန်ရမသိပဲနဲ့အဲ့ဒီဖြစ်နေတဲ့အခါကျတော့သူ့ရဲ့ဒီ career မောဒီအလုပ်အကင်ရောဒီမျိုးမျိုးသောအခြေအနေတွေမှာသူကသူများနဲ့ရှင်းလိုက်ပြီဆိုလို့ရှိရင်အဲသူ့ကိုသူဟိုလူစားပေါ့နော်ဆုံးဟိုရှုံးနေကောင်းပဲအပြစ်တင်တဲ့စိတ်တွေများလာမယ်အော်ဆိုရှင်တကယ်လို့နောက်ထပ်တစ်ချိန်ချိန်မှာဒီလိုမျိုးအဖြစ်အပျက်နဲ့ရင်ဆိုင်ရလို့ရှင်သူဒီဟာကြီးလိုမျိုးနောက်တစ်ခုကိုရင်ဆိုင်မှုအင်အားမရှိတော့မရှိဘဲနဲ့အဲဒီလောကကြီးကကွဲပြောက်သွားခြင်းနဲ့ဒီနေရာမှာမနေချင်တော့ဘူးဆိုတော့ဒီ suicidal thoughts ပေါ့နော် suicidal attempts တွေပါဖြစ်လာနိုင်တာပေါ့
ကလေးတွေမှာဆိုးဝါးလွန်းတဲ့အခြေအနေတွေကြုံနေရတာကြောင့်တာဝန်ရှိသူတွေအနေနဲ့မြန်မာနိုင်ငံအနေနဲ့ပါဝင်လက်မှတ်ရေးထိုးထားတဲ့ကလေးတငယ်အခွင့်အရေးများဆိုင်ရာကုလသမဂ္ဂသဘောတူစာချုပ် CRC ပြဋ္ဌာန်းချက်တွေနဲ့2019ခုနှစ်ဇူလိုင်လမှာပြဋ္ဌာန်းထားတဲ့ကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေနဲ့အညီလေးစားလိုက်နာကြဖို့ယူနီဆက်ကတတိပေးထားပါဗျ။အဲ့ဒီအခွင့်အရေးမှာကလေးတငယ်တွေအနေနဲ့ကာကွယ်ဆောင်ရှောက်မှုခံယူပိုင်ခွင့်ပါဝင်ဆောင်ရွက်ခွင့်ငြိမ်းချမ်းစွာစုဝေးခွင့်နဲ့လွတ်လပ်စွာချုပ်ပေါ်ပြောဆိုခွင့်တို့ပါဝင်ပါဗျ။တရားဥပဒေနဲ့မညီတာမတရားဖမ်းဆီးထိန်းသိမ်းတာမိဘတွေနဲ့ဝေးကွဇေယျမျိုးမလုပ်ဖို့လဲပါဝင်ပါတယ်။ဒါပေမဲ့ဆဲအုပ်စုရဲ့လုပ်ရက်တွေဟာလူအခွင့်အရေးကိုမျက်ကွယ်ပြုပြီးဥပဒေမဲ့လုပ်နေစေပါ။အကြံဖက်တက်ဖြတ်တာကြောင့်ပင်ဆုံးသူ200ကျော်ရဲ့အထက်မှာအသက်18နှစ်မပြည့်သေးတဲ့ကလေးအနည်းဆုံး10ရောက်လောက်ထိပါနေရကို DVB သတင်းဌာနရဲ့အတည်ပြုထုတ်ပြန်ချက်အရသိရပါတယ်။ဒါပေမဲ့လူငယ်တွေကတော့အနာရှင်တိုက်ထုတ်ရေးအတွက်လမ်းပေါ်ထွက်နေစေပါ။အသက်19နှစ်အရွယ်မောင်စိုးနိုင်မင်းကတော့မိဘခွင့်မပြုတာကြောင့်တငယ်ချင်းအိမ်မှာနေရင်အနာရှင်စန့်ကျင်ပွဲတွေမှာပါဝင်နေပါတယ်။အကြံဖတ်စစ်တပ်ဟာဆန္ဒပြလူစုကိုဖြိုခွင်းဖို့အတွက်အသက်သေစေနိုင်တဲ့လက်နက်ခဲယံတွေကို February လကုန်ပိုင်းမှာဇက်တိုက်သုံးလာနေပါတယ်။
မတရားလူထားရဲ့ဒီစစ်အာဏာရှင်တွေကိုတော့ကျွန်တော်လုံးဝလို့အားလုံးဝဆန့်ကျင်ပါပဲ။ဟိုလုံးဝဒီကောင်ကြီးကဒီပြည်သူတွေကိုလုံးဝအမျိုးမျိုးဒုက္ခပေးနေကြတယ်။ဟိုဒေါ်ဆဆူကြီးပြန်လို့လာလို့ဒီကောင်ကြီးကိုဟိုလွတ်လပ်ခွင့်ပေးမယ်ဆိုရင်ကျွန်တော်တို့ပြည်သူတွေဘက်ကလုံးဝလွတ်လပ်ခွင့်မပေးပါဘူး။ဟိုဂျန်ဆက်တွေရောဂျန်ဝိုင်းတွေရောဂျန်အေးတွေရောအကုန်လုံးပူးပေါင်းပြီးတော့ပြန်လုံးမယ်လို့ကျွန်တော်ယုံကြည်ပါရ
။သူ့လိုအိမ်ကချွတ်ခွင့်မပေးလို့အိမ်ထဲနေရင်တည်င်းတွေသာကြီးနေရတာကြောင့်စိတ်အလိုမကြတာစိတ်ဖိစီးတာဖြစ်နေရတဲ့ဆဲကျော်သက်တွေလည်းရှိပါတယ်စိတ်ကုထုံပညာရှင်ဦးအောင်မင်းသိန်းကတော့ဆဲကျော်သက်တွေရဲ့ပြင်းပြထက်သန်တဲ့စိတ်ကိုနားလည်လက်ခံပေးဖို့လိုတယ်လို့ယုံကြည်ပါတယ
်သူတို့ရဲ့ခံစားချက်ကိုကိုကနားလည်ပေးမယ်သူတို့တားမြစ်လို့မရအောင်ဆဲကျော်သက်ကြတော့လေအခုချိန်မှာဆဲကျော်သက်တွေရဲ့အုံနောက်ကကြတော့သူက risk ကိုလိုချင်တယ် risk ကိုလိုရတာကြိုက်တယ်သူကဟိုကျွန်တော်တို့မှမရှိရဲခေါင်းအားတွေရမ်းရှိရဲပို့ပြီးတော့ဒီလိုမျိုးပြန်ထွက်မယ်တိုက်ခိုက်မယ်ဒီထဲမှာပါကျင်တယ်ရှေ့ front row ကိုသွားမယ်ဆိုရက်စိတ်တည်ရှိရပေါ့အဲ့ဒီအချိန်မှာတားလို့မရတဲ့လူမျိုးဆိုလို့ရှိရင်နားဝင်အောင်ပြောပြမယ်သူ့ကိုနားလည်ပေးမယ်နောက်တစ်ခုခုဖြစ်လာမယ်ဆိုလို့ရှိရင်လုံခြုံစိတ်ချရတဲ့နေရာမျိုးကိုသွားနိုင်တယ်ဆိုရက် negotiation ပေါ့နော်အဲ့ဒီပုံစံမျိုးနဲ့သွားမယ်ဆိုရင်တော့ဒီကလေးအတွက်ကတော့ပို့ပြီးတော့လုံခြုံတဲ့စိတ်ဖြစ်လာမယ်နောက်ဆုံးတစ်ခုခုဖြစ်ခဲ့ရင်တော့မှပဲသူဒီအိမ်ကိုပြန်လာမယ်သူအတွက်လုံခြုံမှုရတဲ့အတွက်သူ့မှာကြတော့ပို့ပြီးတော့မှခွန်အားအဲ့လိုမျိုးအထောက်အပံ့မရတဲ့ကလေးကျစားရင်ခွန်အားပူရတယ
်အကျန်းဖတ်ဖြုတ်ခွင်းခံရတဲ့နေရာကကလေးငယ်တွေကိုအုတ်ထင်းသူကပွေဖတ်ကြတယောက်တည်းမအိပ်ရဲဘူးဆိုရင်ကလေးနဲ့အတူတူအိပ်ပေးတာနဲ့သူ့ခံစားချက်ကိုထုတ်ပြောစရာမျိုးလုပ်သင့်တယ်လို့သူကအကြံပေးပါတယ်နောက်ထပ်အခွင့်အရေးရမယ်ဆိုရင်တော့ ဆွေမျိုးမဲဆွေအပေါင်းအသင်းတွေစီကိုတွန်းတင်ပေးရမျိုးကလည်းခလေးရဲ့ကြောက်လန့်စိတ်ကိုပြေပြောင်းစေနိုင်မှာဖြစ်ပါတယ်။ဖိုးထူးရဲ့အကျော်ကတော့တက်ရဲ့အကြံဖက်လောက်ရက်တွေတူတူလေးရှိမှဖြစ်လာခဲ့ရင်မကာကွယ်နိုင်ပဲဖြစ်မှာကိုစိုးရိမ်နေရပါတယ်
။အခုသူတို့ကအဲဇင်းဆိုပြီးတော့ချိန်မရွေးစီစီလေးလေးနဲ့အိမ်ထဲကိုဝင်ရောက်နိုင်တဲ့အခြေအနေရှိနေတယ်။ညီမတို့အိမ်မှာရောက်သားသားမရှိဘူး။မိမအိမ်နဲ့ကလေးပဲရှိရဲ့အခြေအနေမှာဆိုတော့အခုခုဖြစ်လာခဲ့ရင်ကိုယ့်ကိုယ်နဲ့ကိုယ်ကကာကွယ်ရမယ်။ကလေးတော့လည်းကာကွယ်ပြီးမှသူ့ကိုမကာကွယ်သေးနိုင်ပါတော့။ဟုတ်ကဲ့အစီအဲ့လိုစနက်တွေနဲ့တရားရဝင်လာပြီးတာမှစစ်သေးတယ်ပြည့်တယ်ဆိုပြီးတော့အဲ့လိုဖန်ဆီးသွားတာမျိုးပေါ့လေအဲ့ဒီခုနေလေးရှိမှအဲ့လိုဖြစ်သွားတယ်ကအိမ်မဲဆူနေတယ်ပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်အတန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ရှင်။
ပြည်သူရဲ့သွေးကြဆက်ကြတိုင်းဗိုလ်ချုပ်ကြီးမင်းအောင်လှိုင်ရဲ့စစ်ကောင်းဆောင်တွေကိုအေးအေးယူနိုင်ရေးပို့ပြီးတော့ခိုင်မာလာစီတယ်လို့ CRPH ပြည်အောင်စုလွှတ်တော်ကုစားပြုကော်မတီရဲ့ကုလအထူးတန်ခိုးဒေါက်တာဆဆာကပြောပါရယ်ဆက်နာသိန်းတဲ့နေ့သူလူမြောက်လာပုံအပါအဝင်မင်းမြန်ကန်အပြည့်စုံမှုတော့မိုင်းအင်ဂျင်နိုင်တင်ဆက်ထားပါရယ်
ဆိုရင်စစ်ကောင်စီကနေပြီးတော့ဒီဆန္ဒပြသူတွေကိုသူတို့ဖိနှိပ်တဲ့နေရာမှာတကယ်ကိုဟိုစစ်ပွဲတပွဲပေါ့နော်သူတို့တွေကတိုက်ခိုက်နေတယ်လက်နက်မဲ့လူတို့ကိုတိုက်ခိုက်နေရဲဆိုပြီးတော့နိုင်ငံတကာသတင်းတွေမှာလည်းလို့ဖော်ပြပါတယ်။နောက်ဒေါက်တာဆဆာကိုရိုင်းနဲ့ဒီဒါစစ်ကောင်စီကမြန်မာပြည်သူတွေကိုပေါ့နော်မြန်မာတနိုင်ငံလုံးကိုသူတို့စစ်ကြေညာလိုက်တဲ့သဘောပေါ့နော်လူတို့ကိုစပြီးသူတို့ပြစ်ခတ်ပြီးတော့ဖိနှိပ်တဲ့အချိန်မှာပေါ့နော်ဆိုတော့အဲ့ဒီလိုအချိန်မှာလူတို့အနေနဲ့လေကိုကိုကိုခုခံကာကွယ်ပိုင်ခွင့်ဆိုတာရှိတယ်ပေါ့เนาะဆိုတော့အခုဒီ CRPH ကလည်းဒီတရားဥပဒေနဲ့အညီလူလူကကိုကိုကိုဒီလိုအချိန်မှာခုခံကာကွယ်ပိုင်ခွင့်ရှိရယ်ဆိုတော့ဟိုအခုမြန်မာပြည်သူတွေအနေနဲ့ပေါ့เนาะဘယ်လိုမျိုးဟိုခုခံကာကွယ်ပိုင်ခွင့်ဆိုရဲ့အပေါ်မှာဘယ်လိုနားလည်လို့ရမှာရှင
်အခုကတော့ဒီတရားမဝင်အာဏာသိမ်းရှိကောင်စီကမြန်မာပြည်သူလူထု50လေးတာအပေါ်မှာစစ်ကြေညာထားတာကတော့အမှားပါဒါတော့သူကအခုကဆိုတော့စစ်လက်နက်ကိုတို့ပြုတ်ပြီးတော့เนาะမြန်မာပြည်သူလူထုကိုတိုက်နေတာဖြစ်ပါတာပြီးတော့လဲကျွန်တော်ဟာဒါတစ်ဖက်ကကြည့်မယ်ဆိုရင်ဒီမိုကရေစီအပေါ်စစ်ကြေညာတာဖြစ်ပါတယ်တစ်ဖက်ကကြည့်မယ်ဆိုရင်လဲတရားမျှတမှုအပေါ်ကိုစစ်ကြေညာတာဖြစ်ပါတယ်တစ်ဖက်ကပြောမယ်ဆိုရင်လဲနိုင်ငံတော်တစ္ဆာဖောက်တာဖြစ်ပါတယ်တစ်ဖက်ကဆိုရင်လဲနိုင်ငံတော်ကိုပုံကန်နေတာဖြစ်ပါတယ်ဆိုတော့တို့လိုချက်တွေအားလုံးဟာတို့ဒီမြန်မာပြည်သူလူထုရဲ့ယာတူကြီးဖြစ်လာမယ်မြန်မာပြည်သူလူထုရဲ့ယာတူခြင်းမြန်မာပြည်သူလူထုကိုအကြဖက်ပြီးတော့နှိမ့်ဆက်ပြီးတော့ညှိပနေဆိုတာကတော့မြန်မာတမိုင်းမှာမရှိခဲ့ပါဘူးသူတို့ပဲရှိပါတယ်။နောက်အခုတော့ကျွန်တော်တို့လိုပေါ့တိုင်းတက်လက်နဲ့ဂိုင်တရားဆိုရင်လည်းကျွန်တော်တို့ကတကယ်တော့ဆိုရင်တော့တိုင်းတက်လက်နဲ့ဂိုင်တရားမရှိရင်ဒီအာနာသိရှိကောင်စီတီကကျွန်တော်တို့တိုင်းတက်တီကိုလူမျိုးတို့တတ်ဖြတ်တာချလှပြီ။နော်ဒီတိုင်းတက်လက်နဲ့ဂိုင်တီရှိလို့တာဒီနေ့အထိကျွန်တော်ကချင်းကချင်းမိုးရခိုင်ရှာချင်းအဲ့လိုရှိနေတာဖြစ်ပါလားဒါမဟုတ်ဘူးဒီတရားမွေအနာသိရှိကောင်စီကတမိုက်တချောင်းသူတို့ဟာပဲဒါလူကိုဆုလိုက်ပြိုလိုက်တတ်ခဲ့တာဖြစ်ပါလားဆိုတော့ကျွန်တော်အနေနဲ့အခုကမြန်မာပြည်သူလူထုဟာလဲနော်သူတို့ကလာတုတ်ခုပဲရှိတော့တယ်နံပါတ်1ကဘာတစ်ခုမှမလုပ်တဲ့လာပေါ့သူလည်းမတုံ့ပြဘူးဘာမှလည်းမလုပ်ဘူးနော်အလားကျွန်တော်ကတို့လို့တရားမဲ့အနေထားပေါ့နံပါတ်1နံပါတ်2ကကျွန်တော်တို့အနေနဲ့ကိုရရနော်ကိုပြန်ခုခံနိုင်ခွင့်ဆိုတာအခုကအမေရိကန်တို့မှဆိုရင်လဲ First Amendment ကသူတို့မှကိုကနော်ကားဒီတေနာကိုပိုင်ဆိုင်နိုင်ခွင့်ပါဒါလည်းကိုပြန်ကာကွယ်နိုင်ဖို့ပေါ့ ဆိုတော့ကျွန်တော်ကဒါ self defense ကိုသွားမယ်လာကြောက်ဘူးအဲ့ဒါလာကြောက်နှစ်ခုလာကြောက်တို့ခုကတာတမာကြီးအရာဆက်လက်နိုင်ငံကြီးအရာအဖြစ်ချဖို့ပေါ့ဆိုတော့အခုကကျွန်တော်လဲ app ဆရာကိုကျွန်တော် warning ပေးနေပါတယ် before it's too late you have to act အရာနောက်မကြာခင်မှာလို့ပါဆိုပြီးတော့ European Union America ဆိုရ British ဆိုရနဲ့အာရှနဲ့ကိုလဲကျွန်တော်တို့တားနိုင်တဲ့ဖျားနဲ့ပြောနေပါတယ်ဟိုတနေ့ကဆိုတော့ကျွန်တော်အင်ဒိုနီးရှားအစိုးရမှတ်တစင်အာရှနဲ့ကိုအဲ့လိုကျွန်တော်ပြောခဲ့ပါတယ်ဒီမြန်မာပြည်သူလူထုတွေအဆုလက်အပြိုလိုက်တွေးထွန်းတဲ့အနေအထားဖြစ်မှာပဲနောက်ဆိုလို့မရတဲ့အချိန်တွေဖြစ်မှာပဲဒီပလိုမတစ်ဆိုလူရှင်းတို့ဘာတို့ညာတို့လာပြောရတော့မဖြစ်တော့ဘူးလို့ဆိုတော့အခုကျွန်တော်တို့ဒီကုလသမဂ္ဂလူကြီးနေနဲ့လဲကျွန်တော်အများကြီးဆွေးနွေးပြပါပြီသူတို့နဲ့လဲကျွန်တော်တို့ကဘလို့ပဲဖြစ်ဖြစ်ဒီတာတမာကြီးလောကကိုအခုပြေးရအောင်ဆိုတဲ့အနေထားမှာအခုကရတည်နေတယ်ဒီတတမာကြီးလောကကမအောင်မီဘူးဆိုရင်တော့ကျွန်တော်ကတခြားရွေးချယ်စရာလာမရှိဘူးကိုကျွန်တော်ကိုတိုက်ခိုက်နေတဲ့ယာတူကနေပြီးတော့ကျွန်တော်ဟာတားနိုင်တဲ့ဖဲရနေပြီးတော့เนาะအကိုလို့ရှုဆောင်ပြီးတော့ကျွန်တော်ဟာပြန်ခုခံရမယ့်အနေထားတော့ရှိကိုရှိပါတယ်ဒါကတော့ကျွန်တော်ကမေကြီးကိုရိုက်လို့မမှားအောင်မေကြီးကိုရိုက်ပြီးတော့မမှားတလို့ဒါကတော့ဖြစ်လာမယ်ဆိုတာကတော့တကပါလို့လဲတိထတဲ့နေဆိုတော့အခုကဆိုတော့ကျွန်တော်ကအပီပီဆိုင်ယာကနေပြီးတော့အခုတို့ပါအမေရိကဆိုရဗြိတိရှ်ဆိုရနဲ့ယူရိုပန်ယူနီယံနဲ့အာရှနဲ့ကျွန်တော်တရုတ်နဲ့အိန္ဒိယနဲ့ဂျပန်နဲ့ကျွန်တော်အိန္ဒိယချင်းတွေအားလုံးပေါ့ပူးပေါင်းပြီးတော့ဒါမှကျွန်တော်ကဆိုလူရှိကိုရှာပြီးတော့နံပါတ်1 targeted suction ပြီးတော့ကျွန်တော်က coordinated suctionပြတော့ကျွန်တော် tough action economically စီးပွားရေးအရာအရေးယူမှုနိုင်ငံရေးအရာအရေးယူမှုဒါဒီကတော့ကျွန်တော်ဟာ coordinated ဖြစ်ပြီးတော့ international coalition အနေနဲ့ရတည်ပြီးတော့လုပ်ဖို့ရှိပါတယ်အဲ့ဒီ PP ဆရာအနေနဲ့နိုင်ငံရေးအရာနဲ့တာတမန်နေအရာနဲ့မအောင်မီဘူးဆိုရင်တော့အခုနပြောသလိုမေကြီးကိုရိုက်လို့မမှားသလိုမြန်မာပြည်သူလူထုကြီးကအခုအစစ်တစ်ဖြစ်နေပြီဆိုတာကိုတော့ကျွန်တော်ပြောလို့ပါတယ်
โอเคสรุปกกกคุกันป่ายกวินสู่ในญามาတော့ยะยะสโลราก็อะยินโหบริติชโคโลนีคิดตรงก็ดาปอเนาะไตปวยဝင်เกเรดูดิลุ่ละยิไตปวยဝင်เกเรดูดิอ่ะยะยะเล่นเนี่ยซွဲပြီးတော့ปอเนาะโหเปลี่ยนပြီးတော့โหคุกันจ่าสู่ในအဲ့ဒါမျိုးရှိခဲ့တယ်လို့အခုအနေထားလည်းအဲ့လိုပုံစံမျိုးကို့မှာရှိရရရလက်နဲ့ကိုဆွဲပြီးတော့ပြန်ပြီးတော့ခုခံရမယ်ဆိုတဲ့အနေထားမျိုးရောက်လာတဲ့အနေအခြေအနေလားရှင
်အခုကတော့20ရာစုလေ20ရာစုဆိုတော့ကျွန်တော်ကအဲ့လိုဒါဒီတုတ်6ဒီကိုဂိုက်ပြီးတော့ဘယ်တော့မှဒါကိုကျွန်တော်တို့ဆိုတာမဟုတ်ပါဘူးကျွန်တော်ကနိဗျာဒီစီပီတာဖြစ်တယ်เนาะအခုက drone ဆိုတာလည်းလူမဲ့လေယာဉ်เนาะကဘာမှာနောက်ဆုံးပေါ်လူမဲ့လေယာဉ်အများရှိပါပြီဒီနောက်ဆုံးဒီဥမာပေါ်အာဇာဘာဂျန်နိုင်ငံနဲ့အမေနီးယားနိုင်ငံရဲ့နောက်ဆုံးဒီစီမေပီကိုကြည့်မယ်ဆိုရင်အဲ့ဒီစီမေပီမှာတကယ်တော့ဆိုရတော့ဒီဖက်ကဆိုရတော့ drone မရှိဘူးဒီဖက်ကဆိုရတော့အောက်ချိန်မှာဒီနော်လက်နေကြီးတွေပဲရှိတယ်ဆိုတော့ drone တုတ်ရနဲ့ကိုချလိုက်တော့ချက်ချင်းနဲ့သူတို့ကြားတော့တော့ကိုတွေ့ရပါတယ်ဆိုတော့ဒီခိတ်မှာကျွန်တော်ကဒါဒီဒုတ်ချောင်းတွေဘာတွေကင်ပြီးတော့စစ်ပွဲကိုတိုက်မဲ့ခိတ်မဟုတ်တော့ဘူးကျွန်တော်ကလည်းဒီနေရာမှာဆက်တွေ့ဒီအများကြီးစီထားပိတာဖြစ်ပါတယ်ဒါကတော့ဒါဖြစ်တော့ကျွန်တော်က drone တိုက်ပွဲတွေဖြစ်နိုင်တယ်ဒါကလည်းကျွန်တော်ကတော့အစိမ့်ကိုတုတ်မှာပေါ့အခုကခေတ်တလူငယ်တွေပဲလေ generation z ဆိုတာကနောက်ဆုံးပေါ်ခေတ်တလူငယ်ဆိုတာကိုဒီစီကောင်စီကလည်း under estimate လို့မရပါဘူးဥမာပေါ့နော်ကျွန်တော်ကချင်မှာဆိုရင်လူငယ်တွေကတသိကျော်ရှိနေတယ်ကချင်မှာဆိုရင်လည်းသူတို့တူပေါ့ချင်းမှာဆိုရင်လည်းသူတို့တူပေါ့ကျွန်တော်တိုင်းသားတွေအားလုံးတော့ပေါင်းလိုက်ရင်ဒီလူကြီးက10သိကျော်ရှိနေတယ်နော်လူငယ်တွေပေါ့သူတို့တူပဲရန်ကုန်တို့မလေးတို့ကျွန်တော်ဒီမြန်မာနိုင်ငံတခုလုံးကိုကြည့်မယ်ဆိုရင်လဲတက္ကသိုလ်ကျောက်တူကျောက်သားပေါင်းက9သိန်းကျော်ရှိနေတယ်6သိန်းနီးပါးဖြစ်နေတယ်တစ်ဖက်ကကြည့်မယ်ဆိုရင်လဲဒီတမတော်ထက်မှာကျွန်တော်တခုတိထဖို့ကဒီမင်းအောင်လှိုင်နဲ့အပေါင်းပါတွေကိုမချိန်တတ်တဲ့လူတွေအများကြီးရှိတယ်ဒါကိုမမေ့သင့်ပါဘူးဒီကျွန်တော်အာနာသိရှိကောင်စီလက်တဆုပ်စာကိုမချိန်တဲ့လူတွေစစ်သားထက်မှာအများကြီးရှိတယ်လူကောက်တွေအများကြီးရှိတယ်တို့ကလည်းဒီ9သိန်းနီးပါးမှာ သူတို့လူဦးရေထက်ကလည်းလေးသိကျော်ကတော့ကျွန်တို့ဖက်ကိုပါလာမှာပဲပါလာမှာပဲမပါလို့လည်းမဖြစ်ပါဘူးဥမာဘုံချုပ်အစ်စ်နဲ့ကျွန်တို့ဖက်ကိုပါလာရတော့သူ့ကိုကျွန်တို့လက်နဲ့နဲ့ဘာနဲ့လာရတော့ကျွန်တို့သူ့ကိုအခုဘုံမှုကြီးပေါ့ဘုံချုပ်မှုကြီးပေါ့အဲ့လို promotion တွေပေးမယ်ဆိုတော့ဒါ strategy တွေအများကြီးပြတ်တတ်ပါဒါတော့ကျွန်တော်အများကြီးအသိစိတ်တော့ပြောနေဆရာမလို့ပါဘူးဒါပေမဲ့လည်းအဲ့လိုအခြေအနေမရောက်ခင်မှာကျွန်တို့ကလောလောဆယ်ဒီသာသမာနီးကိုပဲကျွန်တော်ကအခြေပေးနေတယ်သာသမာနီးအောင်မီဖို့ပေါ့ဒါကြောင့်မလို့ကျွန်တော်ကအာရှာနဲ့ကိုစကားပြောနေတာဖြစ်ပါတယ်ဆိုတော့အာရှာကနေပြီတော့မြန်မာပြည်သူလူထုတွေလက်ခံနိုင်တဲ့ဆနာရီယိုတစ်ခုကိုဖာတိစေချင်တယ်တစ်ခုပဲရှိတယ်ချက်ချင်းဒီအာနာတိတ်ရှိကောင်စီကမိခိုးခုံးနေတဲ့လက်နဲ့ဒီအားလုံးကိုမြန်မာနိုင်ငံလာမပေါ်အားလုံးကနေပြီတော့ချက်ချင်းယူသိပေးရမယ်နပနဲ့ဖားစီတာနဲ့ခေါင်းဆောင်အမေတော်အောင်စားစုကြည်နဲ့လူသမတာနဲ့အဲသမတာကြီးနဲ့ကျွန်တော်တို့အားလုံးကိုချက်ချင်းလုပ်ပေးရမယ် unconditionally ပြီးမှသူတို့ကဒီအာနာသိရှိကောင်စီကနေဘရောချက်ချင်းမကြဘဲနဲ့ဒီရွေးကောက်တင်မြှောက်ထားတဲ့အစိုးရစီကိုသူတို့ကအာနာလွှဲပေးရမယ်ဘရောဒီ Federal Democracy မျိုးကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်ကရည်ဆွဲခါမှာဒီ2000ဖွဲ့စည်းပုံကိုဖျက်သိမ်းဖို့သဘောတူရပါလိမ့်မယ်။ဒါဒီမရှိပဲနဲ့တော့ကျွန်တော်ကဘက်တော့အခါမှာနောက်ဆုံးမှာမဟုတ်တလို့ဘက်တော့အခါမှာဘယ် proposal မှာဒါကိုတော့လက်ခံနိုင်မဲ့အနေထားတော့မရှိပါဘူး။ဒါကြောင့်မလို့ကျွန်တော်ကခုလောလောဆယ်ကတော့ဒီ diplomatic နဲ့အခုနောက်လို့ပေါ့နော်နိုင်ငံရေးအရာကိုဖြေရှင်းနေတာဖြစ်ပါတယ်။
โอเคနောက်ပြီးတော့ဒါတော့ဆက်ဆာနဲ့ပတ်သက်ပြီးတော့ဒီနေပြည်တော်ကနေပြီးတော့เนาะဒီဆရာနာသိန်းတဲ့အချိန်မှာဟိုဒေါက်တာဆက်ဆာကဟိုတက္ကစီတမအရောင်ပေါ့เนาะဟိုဟာဆောင်ပြီးတော့ပေါ့เนาะဟို trap သွားခဲ့ရတယ် trap ပြေးခဲ့ရတယ်ဆိုတဲ့အရာနဲ့ပတ်သက်ပြီးတော့ဒီပြီးခဲ့တဲ့သတင်းပတ်တုံးကနေပြည်တော်မှာလုတ်တဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲမှာသူတို့ကလည်းပြောပြပါတယ်ဒီဟာပေါ့နော်သူတို့ဒီဒေါက်တာဆဆာဆိုတာဘယ်သူလဲဆိုတာနဲ့ပတ်သက်လို့သူတို့ကတုံ့ပြန်ဖြေကြားတဲ့ခါမှာပေါ့နော်အဲ့တော့သူတို့လည်းတေချာမသိဘူးပေါ့လေအဲ့လိုမျိုးပေါ့ဒေါက်တာဆဆာကဒီ CNN မှာပြောတဲ့ story ကိုပဲသူတို့သိရတယ်ပေါ့အဲ့လိုသိရတဲ့အရာဒေါက်တာဆဆာပေါ့လေဟိုစိတ်ကူးရင်တမားတူလို့တော့သူတို့မြင်နေဆိုပြီးတော့ဒီစစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဆိုတော့ဒီပေါ်မှာဒေါက်တာဆဆာဘယ်လိုတုံ့ပြန်မလဲရှင်
သူတို့ကတော့ကျွန်တော်ထင်တာကဘာမှမတိဘူးလို့ထင်ပါတယ်ကျွန်တော်အကြောင်းလဲမသိတယ်လို့မြန်မာနိုင်ငံအကြောင်းလဲသိမသိဘူးထင်တယ်ခုနစာတာပြတဲ့လူတွေအကြောင်းလဲမသိဘူးထင်တယ်ကျွန်တော်ထင်တာကဒီအောက်ချီမှာတမတော်လူကြီးတချို့ကပေါ့နော်သူတို့ကဒီသူတို့ရဲ့လူကြီးဒီပေါ့ခုနဇိုမီထွန်းတို့မိငောင်လှိုင်တို့ကိုသူတို့ကကောက်ကောက်တတိမပေးဘူးထင်တယ်တတိအမှန်ကကိုမပေးဘူးထင်တယ်တကဘာလုံးကဖြစ်နော်အမေရိကတောင်မှကျွန်တော်အကြောက်ကိုတိပြီလေဗြိတိရှားဒိုဝီမီတာဆူတောင်မှကျွန်တော်အကြောက်ကိုတိပြီလေအဲသူတို့ကနိုင်ငံကိုအုပ်ချုပ်နေပါတယ်ဆိုပြီးတော့တရားမဝင်နော်ဒါကိုကျွန်တော်အကြောက်ကိုမတိဘဲနဲ့နေတာကလည်းတစ်ဖက်ကဆိုပြီးတော့သူတို့အစ်စ်အသားကိုအဲဘယ်အစ်စ်အသားမှစစ်တယ်ဆိုတာဒါဖော်ပြပါတယ်နော်တစ်ဖက်ကပြောမယ်ဆိုပေါ့ဒါမှမဟုတ်တစ်ဖက်ကပြောမယ်ဆိုရင်အဲ့မှာဗြိတိရှားဆီလီပွဲမှာပါတဲ့ဒီသူတို့လူတွေပေါ့နော်ဒါကျွန်တော်အကြောက်ကိုသူတို့ကစေကူဓမ္မတရားအဖြစ်နဲ့တည်ထားတယ်ဆိုတော့ဒါဟာလည်းကောက်ပါတယ်သူတို့ကကျွန်တော်အเจ้าကိုတည်လေသူတို့ကတော့ဒါပြောချင်တာကတော့သူတို့မှာ information တိတ်မရှိဘူးဆိုတာပါပေါ့နော်ဆိုတော့နောက်ဆုံးနဲ့ပြောမယ်ဆိုတော့ကျွန်တော်အနေနဲ့အဲ့လိုဟာမျိုးကတော့တိုးပြချာလက်မလို့တလို့တို့ပြဖို့လဲတာတော့မထိုက်တာဘူးလို့ထင်ပါတယ်
ကျွန်တော်တို့သိချင်တာကတော့ဒီဒေါက်တာဆဆာနေနဲ့ဒီဆရာနာတိန်းတဲ့အချိန်မှာပေါ့နော်တကယ်ကိုနေပြည်တော်ရောက်နေတယ်အဲ့အချိန်ကနေပြီးတော့လေဟိုပေးလို့ရအောင်ထွက်သွားရတဲ့အချိန်လေးပေါ့နော်အဲ့ဒီဒေါက်တာဆဆာနေနဲ့ကအရင်ပေါ့နော်ဆရာနာမသိခင်ဟိုမြန်မာနိုင်ငံကြီးခေါင်းဆောင်ဒီဒေါက်ဆန်းစုကြည်ပါဝင်အခြားဒီအစိုးရခေါင်းဆောင်နေနဲ့ပေါ့နော်ဒေါက်တာဆဆာအဲ့လိုကျိုးတိဆက်လောက်ကင်ခဲ့ရတယ်။နောက်ဆွေးနွေးပြောဆိုရတဲ့အချိန်ပေါ့နော်။ဒီဆရာနာတိမ့်မဲ့နေ့မှာမတိုင်ခင်လေးအဲ့လိုဖြစ်ခဲ့ရတဲ့အချိန်ကြီးပြောပြလို့ရမှာရှင
်။ဒါတော့တေးဆေးရတော့ပြောတာလဲမကောက်တလို့ပေါ့နော်။ကျွန်တော်အနည်းစားဆုံးလို့ပြောမယ်ဆိုတော့ကျွန်တော်ကနေပြီးတော့မှဒီဇန်နဝါရီလဆိုတော့ရှိနေပါပြီ။ဆိုတော့ကျွန်တော်တို့ဒီဖေဖော်ဝါရီလဆိုတော့အစိုးရဖွဲ့တော့မယ်လွှတ်တော်လဲတက်တော့မယ်ဆိုတော့ကျွန်တော်အနေနဲ့ကားရဲမှာလဲကျွန်တော်နိုင်ငံတော်တိုက်ပီခါနဲ့တမဒကြီးနဲ့ဒုတမဒကြီးတို့နဲ့ဆွေးနွေးထားတဲ့အပိုင်းတွေလည်းရှိတယ်เนาะဒါဟာလဲရွေးကောက်ပွဲကာလကြက်ကပေါ့ကျွန်တော်ဟာရွေးကောက်ပွဲမှာမန်နေဂျာတယောက် NLD ရဲ့ရွေးကောက်ပွဲမန်နေဂျာ campaign managing manager တယောက်ဖြစ်နေတဲ့အမြတ်သူတို့ဖြစ်ချစ်ပင်နေတဲ့တိုင်းသားတွေမှာတော့ကျွန်တော်လည်းတတ်နိုင်တဲ့မြားနဲ့ဒီ national politics ကိုပြောခဲ့တယ်ဆိုတော့အောင်မြင်မှုလည်းရလာခဲ့တယ်ဒါတော့ချစ်ပင်နေမှာဆိုတော့ကျွန်တော်တို့တရားမှာ90%ရခိုင်နှုတ်က NLD ပဲအောက်သွားပါတယ်ဆိုတော့ဒါရလို့ပါလဲအချို့နဲ့အကြောက်ရှိတယ်ဒါကြောင့်မလို့ကျွန်တော်ကအဲ့ဒီမှာဟိုပီထောက်စုဆိုးရမှာကျွန်တော်လဲဒီပါဝင်နိုင်မဲ့နေရာတွေရှိတယ်ဒါမှာကျွန်တော်ကအဲ့မှာလာဖို့ရအတွက်အဲ့လိုနဲ့ကျွန်တော်တော့သမနာယိုကနေပြီးတော့ကျွန်တော်ဟာအဲ့လိုချိန်ဆရှိတယ်ဒါကြောင့်မလို့ကျွန်တော်ကနေပြီးတော့မရောက်နိုင်တာဖြစ်ပါတယ်ဆိုတော့အဲ့လိုနဲ့ကျွန်တော်ဟာနဲနဲအဲ့ဒီဖေဗူလာတရဲ့မတိုင်ခင်မှာကတော့အချိန်တွေကတိမာတာကတော့အားလုံးလည်းတိတဲ့အတိုင်းပဲပေါ့နော်ဒီဘက်ကအာနာသိရှိကောင်စီကနေပြီးတော့သူတို့ကပီစီထားတာမြိုက်ရှိလာတယ်မြို့မြို့နဲ့ဒီထုတ်ပြချင်ညာချက်ကိုကလည်းနေတိုက်သူတို့ကထုတ်နေတာဖြစ်နေအလောက်ထိထုတ်ပြချင်ညာချက်ထုတ်တာလည်းကျွန်တော်တကားမှမကြဘူးဘူးနော်တွေးလည်းမတွေးဘူးဘူးဆိုတော့သူတို့ကအဲ့လိုနဲ့ထုတ်ပြချင်ညာချက်ကိုထုတ်ပြီးတော့နောက်ဆုံးကြတော့သူတို့ကခုနလိုပေါ့အမေတော်စုနဲ့ဒီသူတို့ဖက်ကအရာရှိပေါ့နော်သူတို့ပုတ်လာပြီးတော့အဲ့လိုတွေးအမေတော်စုဖက်ကနေပြီးတော့လဲအဲ့လိုဆွေးနွေးဖို့ရအတွက်ရှိလာတယ်ဆိုတော့ဘာပဲဖြစ်ဖြစ်သူတို့တောက်ဆုံချက်တွေကဘတ်တော့အခါမှကျွန်တော်အမေတော်စားစုစီတော်လောက်ကောင် NLD လူကြီးတွေတော်လောက်ကောင်တမတာတော်လောက်ကောင်တမတာတော်လောက်ကောင်သူတို့ရဲ့တောက်ဆုံချက်တွေကလုံးဝလက်ခံနိုင်စရာအကြောင်းမရှိဘူးနံပါတ်1เนาะဒီမဲကိုပြရည်တွက်ပါနံပါတ်2ဒီနော်ဟိုအဘလာ UC ကိုဖြတ်ပါဆိုတော့နံပါတ်3လွှတ်တော်ကိုမခွန်နဲ့ဒါတွေကတကယ်ဆိုတော့ကလေးတွေသွားကစားတယ်လို့ဖြစ်နေတာလေဆိုတော့ကျွန်တော်အနေနဲ့ဒါတွေကဘာမှအချို့အကြောင်းမရှိဘဲနဲ့လွှတ်တော်ကိုမခေါ်ဆရာအကြောင်းလည်းမရှိတယ်လို့အချို့အကြောင်းခိုင်လို့တဲ့အထောက်ထားမရှိဘဲနဲ့မက်ဒီကိုပြာရည်တွက်တာလည်းအတိတ်ပဲမရှိတယ်လို့သူနည်းတူပေါ့အချို့အကြောင်းမရှိဘဲနဲ့ခိုင်လို့တဲ့အထောက်ထားမရှိဘဲနဲ့အခုနောက်not the ရွေးကောက်ပွဲကော်မရှင်ကိုဖျက်သိမ်းတာဒါမျိုးကလောကမဖြစ်တဲ့ဥစ္စာဆိုတာတော့ commonsense ဖြစ်နေဆိုတော့အဲ့လိုတိမှလာတော့ OB ကျွန်တော်ဖေဗူလာတရက်နဲ့ရောက်လာတယ်ကျွန်တော်မနေ့ပိုင်းမှာကျွန်တော်လည်းအိယာထလာတယ်အိယာထလာတော့ကျွန်တော် mobile phone လည်းတည်သွားတယ်မရှိတော့နော် TV လည်းတည်သွားတယ်မရှိတော့ဟာကျွန်တော်လည်းကြည့်ပြီးတော့ဘာမှလည်းမရှိတော့ဟာအော်သွားတယ်ကျွန်တော်လည်းအချက်ချင်းပဲအဲ့လိုပေါ့တမနာယုတ်ကတချို့လူကြီး top 8တွေနဲ့ဖုန်းခေါ်တဲ့အခါမှာညနေပိုက်ညနေနေ့တွေပိုက်မှာပေါ့အဲ့လိုအာနာသိမ့်မှုတွေဖြစ်နေဆိုတာလည်းကျွန်တော်လည်းသိလာတာပေါ့တကယ်တော့ဆိုတော့မနေ့ကလေးကတချို့လူတော့တီးပြီးသွားပြီဒါပေမဲ့ကျွန်တော်ကအခါတည်းမှာပဲအဲ့ဒီအချိန်မှာရှိနေတဲ့အချိန်မှာဖြစ်တယ်ဆိုတော့ဘာမှလည်းအဲ့လိုအထိကိုမတီးလိုက်ဘူးအားအောင်ဖို့တော့ဒါပေမဲ့အပီဖက်ကိုကြည့်လိုက်တော့တမရော်သားတွေရဲ့စီလနဲ့တွေတော့အမှောက်တွေပြအများကြီးတွေ့ရပါတယ်အာအော့တယ်ဆိုတော့ဒါကတော့ဟုတ်ပြီအာနာတိတ်မှုဖြစ်သွားပြီဆိုတော့တေးချလာတယ်ဆိုတော့အဲ့လိုပဲသူတို့ကနေပြီးတော့ကျွန်တော်အချာပေးထားတာဘာပဲဖြစ်ဖြစ်နေပြီးတော့တော့ချက်ချင်းထွက်သွားပါဆိုတဲ့ဥစ္စာတွေရှိလာတဲ့အခါကျတော့ကျွန်တော်လည်းအဲ့ဒီချိန်မှာဘယ်သူမှလည်းမထွက်ရဘူးမတွားရဘူးအချိန်တွေဖြစ်နေတဲ့အတွက်ကြောင့်နောက်ဆုံးကျတော့ကျွန်တော်တို့တက္ကစီတမကိုခေါ်တော့တယောက်နှစ်ယောက်ကိုခေါ်နေသူတို့ကလည်းမတွားချဘူးပေါ့နော်နောက်ဆုံးကြတော့ကျွန်တော်ကိုတိုင်လည်းတယောက်နဲ့အဲ့လိုဆက်သွယ်ပြီးတော့ဘလို့ပဲဖြစ်ဖြစ်ကျွန်တော်ဟာနဲ့ကျွန်တော်အဲ့လိုနဲ့ဟိုတက္ကစီတမလို့ပေါ့နော်ထိုင်ပြီးတော့ဘာမှလည်းမပါဘဲနဲ့အဲ့လိုချက်ဂိတ်တွေပါလည်းအမြဲသူတို့ထက်တတ်တယ်ဆိုတော့အဲ့လိုထွက်သွားတာကိုပဲကျွန်တော်ဖော်ပြတာဖြစ်ပါတယ်အဲ့လိုနဲ့ကျွန်တော်က3ရက်3ညလောက်ခီးကိုပတ်တာပေါ့နော်အဲ့လိုနဲ့ကျွန်တော်ဟာနည်းနည်းလိုချိုတဲ့နေရာကိုရောက်ရှိလာတာဖြစ်ပါတယ
်လူထုဘက်ကလည်းဟိုဘလို့ပဲဖြစ်ဖြစ်ဒီလောက်တနက်တွေနဲ့ပြစ်ခတ်ပြီးတော့ဟိုနှိမ်နေနေတဲ့ဂျားကသူတို့ကဘယ်တော့မှသူတို့နောက်မဆုတ်ဘူးဆိုရဲသူတို့ရဲ့ပေါ့နော်အဓိကတော့ဆရာနာရုပ်သိမ်းရေးအတွက်သူတို့ကဟိုပြက်ပြက်တတပဲသူတို့ဆန့်ကျင်သွားမယ်ဆိုရဲသူတို့ရဲ့တန်ဋိဌာန်ခိုင်မာမှုကိုလည်းတွေ့ရတယ်ဆိုတော့တစ်ဖက်မှာလည်းစစ်တပ်ဘက်ကလည်းအပြက်ကိုဖိနှိပ်မယ်ဆိုရဲအနေအထားမျိုးရှိနေတော့ဟိုလူထုဘက်ကနေပြီးတော့ပေါ့နော်ဒီအခြေအနေတွေကိုဘယ်လောက်ထိသူတို့တောင့်ခံနိုင်ဖို့ရှိမလဲရှင်အချိန်ဘယ်လောက်ထိကြာမလဲရှင်
ဒါကတော့ဒီအာနာသိရှိကောင်စီရဲ့နိုင်ပေါ်မှာမူတည်တယ်သူတို့ကဆက်လက်ပြီးတော့အခြေဆွဲပြီးတော့ဒီလိုတွားနေတော့တစ်ဖက်ကပြောမယ်ဆိုတော့သူတို့ကဒီအာနာကိုလူထုကိုပြမပိတ်မချစ်ရတော့เนาะဒါကတော့အခြေဆွဲလေလေသူတို့ကနာကျင်မှုလည်းဖြစ်လေလေဖြစ်မှာပေါ့တစ်ဖက်ကပြောမယ်ဆိုရင်လည်းစီအာနာသိကောင်စီကလည်းတိထဖို့ကကဘာမှာသူတို့လိုအာနာစီဒီကရှိခဲ့ပါတယ် နော်အခုတစ်ဖက်ကပြောမယ်ဆိုအကြဖက်ဓမ္မကိုပြောမယ်ဆိုရင်အူဆာမာဘီလာဒန်အူဆာမာဘီလာဒန်ကိုဘလို့အစုတ်တတ်ခဲ့တယ်လေသူ့ဘဝမှာဆိုတာကတော့မင်းအောင်လှိုင်လဲတာတီးဖွလို့ပါတယ်ထုံနေတူပဲကျွန်တော်တို့ဒီအမိုကန်ဒဖီလီဘီယာနိုင်ငံကအာနာရှင်ကန်ဒဖီဟာလဲသူ့ကိုဘလို့နဲ့နောက်ဆုံးသူ့ဘဝကိုအစုတ်တတ်ခဲ့တယ်လေဆိုတာလဲမင်းအောင်လှိုင်နဲ့သူ့အပေါ့ပါတွေအားလုံးတီးထားဖွလို့ပါတယ်ထုံနေတူပဲကျွန်တော်တို့အီရတ်နိုင်ငံမှာဆာဒမ်ဟူစိန်ဆိုတာလည်းအာနာစီတယောက်ပါပဲသူအာနာစီဟာလည်းခုနလိုအကြဖက်တဲ့သူတယောက်ပါပဲသူကလည်းဘလို့ဒေသွားတယ်လဲကျိုးဆွဲပြီးတော့အီရတ်ပြည်သူလူထုစိတ်မှာတော့ဒေခဲ့တာကိုလည်းအလုံးတီးပိတာဖြစ်ပါတယ်ဒါဒီကိုလည်းကျွန်တော်ဖိစစ်ချင်တာကတော့မင်းငေါလှိုင်နဲ့သူ့အပေါင်းပါတွေဟာလည်းဆာဒမ်ဟူစိန်အကြောင်းတွေအူဆာမီဘီလာဒန်အကြောင်းတွေနဲ့ဂန်ဒါဖီအကြောင်းတွေကိုတေချာပြလိလာစေချင်တယ်ဆိုတော့ဒါမနိမွေးမှာသူတို့ကလည်းအဲ့ဒီနေရာကိုရောက်ပါလိမ့်မယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံအတွက် justice ကိုလိုချင်နေဆိုရင်ဒီဘုံချုပ်တွေကိုမဖမ်းဘူးဆိုရင်တော့မြန်မာပြည်သူလူထုတွေကဘယ်တော့အခါမှ justice ကိုရမှာမဟုတ်ပါဘူး။ဒါကြောင့်မလို့ကျွန်တော်က ICJ နဲ့ ICC ကိုကျွန်တော်ကပြောနေတာဖြစ်ပါတယ်။မြန်မာပြည်သူလူထုတွေ့တဆကြတဲ့သူတို့အရေးယူခါရပါလိမ့်မယ်။ဒါကြောင့်မလို့ကျွန်တော်ဟာနောက်ဆုံးကတော့ပြောမယ်ဆိုရင်တော့ဘလို့ပဲဖြစ်ဖြစ်ဒီသူတို့ကနောက်မဆုတ်ပဲနဲ့ဒီလိုအာနာကိုဆက်လက်ဆုတ်ကြိုက်ပြီးတော့လက်နဲ့ကိုအကူပြီးတော့တွန်းနေပြီးတော့ကျွန်တို့ရဲ့ကျွန်တို့ရဲ့မဟာဗျူဟာကတော့ဘက်ဒီမြောင်းလှိုင်နဲ့သူ့အပေါ့ပါအလို့ကိုဖတ်ပြီးတော့အဲ့လုံနဲ့ကျွန်တို့ဟာ justice ကိုမြန်မာနိုင်ငံအတွက်မြန်မာပြည်သူလူထုအတွက် once for all တခါလို့တော့တက်လို့ခါအောင်ကျွန်တော်လို့ဖို့ရည်ကြည့်ပါတယ
်ကျေးဇူးတင်ပါတယ်ဒေါက်တာဆဆာ
ကျေးဇူးပါကျေးဇူးပါ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးသတင်းလွန်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝင်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးသတင်းလွန်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးသတင်းလွန်ကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတေချာနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတွေရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
စနေနေ့တို့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းကျုပ်ကိုပြောပြပါမယ်။ဒီမနက်ကမှဆရာနာဒေမှုကိုဆန့်ကျင်ကောက်ွက်တဲ့ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်တေဆုံးသူအရေအတွက်ဟာဒီနေ့ထိဆိုရင်140ကျော်သွားပါပြီ။နိုင်ငံရေးကျင်းသားများကကွန်ရီဆောင်ရှောက်ရေးအဖွဲ့ EABB ကမန္တလေး19ရက်နေ့ထိမှတ်တမ်းတင်ထားတဲ့တေဆုံးသူအရေအတွက်235ယောက်မှာဒီကနေ့ထပ်တိုးအရေအတွက်နဲ့ဆိုရင်အယောက်140ကျော်အထိရှိလာတာပါ။ဆီယနာဒေနာကိုကံကွယ်ဆုံးချတဲ့စူပါချက်တရက်ကိုအမေရိကန်အောက်လူတော်မှာတောက်ကြံလေးကထောက်ခံမဲ398မဲကံကွယ်မဲ14မဲမပေးဘဲနေတဲ့မဲဒမဲနဲ့တခဲနဲ့အတူပြချမှတ်ခဲ့ပါရယ်ဂူရသမဂဒွင်းမူဂျွန်အန်တိုနီယိုဂူဒရက်စ်ကလည်းဆန္ဒပြသူတွေကိုတပ်ဖြတ်နေတာသတင်းသမားတွေအပါအဝင်လူတွေကိုမတရားဖမ်းဆီးနေတာတွေဟာလုံးဝလက်ခံနိုင်ပွင့်မရှိဘူးလို့တောက်ကြံလေးကပဲထပ်ပြောပါရယ်ဂူရဘသမဂ EU ကလည်းမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်းဆောင်တွေပေါ်တန်ခတ်အရေးယူဖို့ပြင်ဆင်နေတယ်လို့ပြောထားပါရယ်အာဆီယံမှာလည်းမြန်မာအရေးအဆင့်မြင့်အစည်းအဝေးတက်ခေါ်ယူဖို့ဆွေးနွေးနေကြပါတယ်မြန်မာနိုင်ငံကနေအိန္ဒိယအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးလာသူအယောက်တစ်ထောင်ကျော်ရှိပြီလို့အိန္ဒိယလွှတ်တော်အမတ်တယောက်က Reuters သတင်းဌာနကိုတောက်ကြားနေကပြောပါတယ်ထွက်ပြေးလာသူတွေကိုလက်မခံဘဲပြန်ပို့ဖို့အိန္ဒိယဘူအစိုးရကညွှန်ကြားထားပေမဲ့လည်းမီဇိုရန်ပြည်နယ်ကလက်မခံဘဲဒုက္ခရောက်နေသူတွေကိုဝန်ကြီးပေးရမယ်လို့ပြည်နယ်ဝန်ကြီးချုပ်ကပြောထားပါတယ်အိန္ဒိယမှာရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာမနေ့ကရောက်ချင်းအိန္ဒိယဝန်ကြီးချုပ်နဲ့တွေ့ပြီးတဲ့နောက်ဒီကနေ့ကာကွယ်ရေးဝန်ကြီးရရှနတ်စင်းနဲ့နယူးဒေလီမြို့တော်မှာတွေ့ဆုံပြီးနိုင်ငံကြားကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်မှုတိုးမြင့်ရေးဆွေးနွေးခဲ့ပါတယ်ခင်ဗျာ။စနေညတွေ VOA စီစဉ်တွေကဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA ဒေါ်တာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
This program